Welcome to the Voice of America in Burmese.
မင်္ဂလာနေ့ပြန်ပြပါပါခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်ဇန်နဝါရီလ2ရက်စနေနေ့ညပဲအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းနိုမီတာ24 25 30 51 52နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်ဒီကနေ့ညဖက်သတင်းတွေကိုကျွန်မနန်းလောင်နဲ့အတူကွကြကြသိန်းတို့ကြီးညာပေးသွားမှာပါ Sorry Arabia နိုင်ငံမှာထင်ရှားတဲ့ရှီယိုက်ဘာသာရေးကောင်းဆောင်သူအပါအဝင်အကြမ်းဖက်လုပ်ရက်တွေကျူးလွန်ခဲ့တဲ့ဆိုတဲ့လူ48ယောက်ကိုစနေနေ့ကကွမြင်လိုက်ပါတယ်ပါကစ္စတန်နဲ့ဆက်နေထိစပ်နေတဲ့အိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်ကလေတပ်အခြေစိုက်စံတစ်ခုကိုတိုက်ခိုက်မှုအတွင်းတနက်သမား4ဦးနဲ့အဆောင်တပ်သား2ဦးသေဆုံးသွားပါတယ်တရုတ်နိုင်ငံဟာပိုအားကောင်းပြီးတော့စွမ်းဆောင်ရည်ပိုကောင်းတဲ့စစ်တပ်ကိုတည်ဆောက်နေတာနဲ့အများတပ်ဖွဲ့အသစ်3ခုကိုဖွဲ့စည်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားဖို့ရှိပါတယ်ကိုညောင်ဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအစိုးရနဲ့ NCA အပြည့်အစုံစာချုပ်မှာလက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်တို့2015အကုန်2016အစမှာပဲတိုက်ပွဲတွေဖြစ်နေပါပြီ
ဒီ RCS ကဒီအစိုးရတပ်နဲ့အနည်းဆုံးတပ်ဖွဲ့ဖြစ်နေတာတောင်မှလာရောက်တိုက်ခိုက်တယ်ဆိုပြီးတော့မှဒီရှင်းရှင်းပြောလို့ရှိရင်ဒီတိုက်ခိုက်မှုက
ဒီအကြောင်းဆက်သွယ်မေးမြန်းချက်ကိုသတင်းတွေအပြီးမှကြားဖို့ရှိပါတယ်ဒါအပြင်ဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍနဲ့ VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့2016မြန်မာနိုင်ငံအလားလာနဲ့ပတ်သက်ပြီးဆွေးနွေးဦးမှာပါဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပါမယ်ခင်ဗျာ
ထင်ရှားတဲ့ရှီယိုက်ဘာသာရေးကောင်းဆောင်တူဖြစ်တဲ့နီမာအယ်နီမာအပါဝင်အကြမ်းဖက်လုပ်ရက်တွေကျူးလွန်ခဲ့တဲ့ဆိုတော့လူ48ယောက်ကိုစနေနေ့ကကွမြက်လိုက်တယ်လို့ Sorry Arabia ဖီဒရေးဝန်ကြီးဌာနကပြောပါရယ်ဒီလုပ်ရက်ဟာနှစ်ပေါင်း30ကျော်အတွင်းအကြီးမားဆုံးကွမြက်မှုလည်းဖြစ်ပါရယ်ဒီထဲမှာချက်နိုင်ငံသားတူနဲ့အီဂျစ်နိုင်ငံသားတူလည်းပါဝင်ပါရယ်ကွန်မြူမရီကို sorry နိုင်ငံတော်ကမြို့ဆန်နမြို့မှာပြုလုပ်သွားတာပါနီမာအယ်နီမာဟာ2012ခုနှစ်ရှီဟိုက်တို့စန့်ကျင်ဆန္ဒပြခဲ့ကြတဲ့အာရတ်နယ်ဦးလှုပ်ရှားမှုမှာထင်ရှားသူတူဦးလည်းဖြစ်ပါတယ်သူကိုအခုလိုကွန်မြူလိုက်တာကြောင့်တိုင်းပြည်ရင်းကရှီဟိုက်လူနေစုတွေကိုနှိမ်ချဆက်ဆံတဲ့လုပ်ရအပေါ်မကျေမနပ်ဖြစ်တဲ့လူတွေကြားမတီးမငြိမ်ပြန်ဖြစ်လာနိုင်တယ်လို့ဆိုပါတယ်အယ်နီမာကိုကွပ်မြက်လိုက်ရုံနဲ့တန်းတူညီမရေးလှုပ်ဆောင်နေတဲ့လှုပ်ရှားမှုတွေရပ်တန့်သွားမှာမဟုတ်ဘူးလို့သူ့ရဲ့ညီတစ်ယောက်က Twitter လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်ခုလိုတက်ဖြတ်လိုက်ရုံနဲ့လူအခွင့်ရေးအတွက်တောင်းဆိုမှုတွေရပ်သွားမယ်လို့ထင်ရင်မသွားမှဖြစ်တယ်လို့ပြည်ရင်းပြန်လည်ပြုပြင်ရေးအတွက်တောင်းဆိုမှုတွေကိုငြိမ်ချမ်းစွာဆက်လက်လှုပ်ဆောင်သွားမယ်လို့လည်းရေးသားထားပါတယ်။အယ်နီမာကိုကွပ်မြက်လိုက်တဲ့အတွက်မတီးမငြိမ်မှုတွေပြန်ဖြစ်လာနိုင်တယ်ဆိုပြီးတော့လည်းလေဗနွန်ရောက်ရှီဟိုက်ထိပ်တန်းဘာသာရေးကောင်းဆောင်တစ်ယောက်ကသတိပေးပါတယ်။အီရန်ရဲ့ရှီဟိုက်ဘာသာရေးထိပ်တန်းကောင်းဆောင်သူဦးဖြစ်တဲ့အယာတိုလာအာမက်ခါတာမီကလည်းနီမာကိုကွပ်မြက်လိုက်တာဟာဆော်ရီနိုင်ငံထဲကအာဏာပိုင်တွေရဲ့ရာဇဝတ်မှုဆန်တဲ့အုပ်ချုပ်ရေးသဘောတဘာဝကိုထင်ဟလိုက်တာဖြစ်တယ်လို့အစ္စလာမ်ဘာသာဝင်တွေကလည်းဒီအရေးကိုလက်ပိုက်ကြည့်နေမှာမဟုတ်ပဲဒီအာဏာရှင်တွေကိုတတ်နိုင်တဲ့မြလူသိရှင်ကြားရှုံချသွားမယ်လို့မဟာသတင်းအေဂျင်စီနဲ့တွေ့ဆုံခါမှာပြောကြားသွားပါတယ်အယ်နီမာကိုကွပ်မြက်လိုက်တဲ့အတွက်ဆော်ရီအစိုးရအနေနဲ့ကြီးမားတဲ့ပေးဆပ်မှုတွေပြန်လုပ်ရလိမ့်မယ်ဆိုပြီးတော့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟိုစိန်ဂျဘာအဆာရီကပြောဆိုပါရယ်ဆော်ရီအာရေဗျာမှာအခုလိုကွပ်မြက်မှုတွေကိုလူထုကြားမှာလှုပ်လှဲရှိပြီးမကြာခဏဆိုသလိုကွပ်မြက်ခံရတဲ့လူတွေကိုလူမြင်ကွင်းမှာပြသထားတာမျိုးလည်းရှိတယ်လို့လူအခွင့်ရေးလှုပ်ရှားသူတွေကပြောပါရယ်စနေနေ့ကကွပ်မြက်မှုတွေကိုတော့အကျဉ်းထောင်တွေထွင်မှာပဲပြုလုပ်ခဲ့တာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကဆိုပါရယ်ရှင်
ပါကစ္စတန်နိုင်ငံနဲ့နေဆာအိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်ကလေတပ်အခြေစိုက်စခန်းတစ်ခုမှာတနေ့ကုန်ကြာတဲ့တိုက်ခိုက်မှုအတွင်းတနက်သမား၄ယောက်နဲ့အဆောင်တပ်သား၂ယောက်သေဆုံးသွားတယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။ပတ်သက်နော့လေတပ်စခန်းကိုစနေနေ့အစောပိုင်းမှာတနက်သမားတွေကဝင်ရောက်တိုက်ခိုက်ပြီးနာယီတော့ကြာပြီးတဲ့နောက်တနက်တန်တွေကိုကြားကြရပါတယ်။တိုက်ခိုက်သူတွေဘယ်သူဘဝဆိုတာသိရဖို့စူးစမ်းနေလို့မယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းတိုက်ခိုက်သူတွေဟာဂျာရှ်အီမိုဟာမက်မိုဟာမက်ရဲ့တပ်မတော်လို့ခေါ်တဲ့စစ်သွေးကြောအဖွဲ့ကဖွဲ့ဝင်နေလို့ယုံကြည်တဲ့ကြောင်းအိန္ဒိယလူမျိုးရေးတပ်ဖွဲ့တာဝန်ရှိသူတချို့ကပြောပါတယ်။အဲဒီစစ်သွေးကြောအဖွဲ့ဟာပါကစ္စတန်မှာခြေစိုက်ပြီးအိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသလွတ်လပ်ရေးအတွက်တိုက်ခိုက်နေတဲ့အဖွဲ့ပါ။ပါကစ္စတန်နိုင်ငံဟာအိန္ဒိယရဲ့အင်းကြီးနိုင်ငံဖြစ်ပြီးပါကစ္စတန်နဲ့သာမကအိန္ဒိယနိုင်ငံအားလုံးနဲ့ငြိမ်းချမ်းရေးကိုလိုလားပါတယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးရာဂျနတ်စင်ကရုံးမြင့်တမ်းကြားမှာစကားလုံးအသုံးအနှုန်းကိုအထူးသတိထားပြီးတော့ပြောသွားပါတယ်။
အစ္စရေးနိုင်ငံ Tel Aviv မြို့ကဘာတခုရဲ့အပြင်ဘက်မှာတောက်ကြနေကတနက်နဲ့ပြစ်ခတ်သွားတဲ့လူတယောက်ကိုအစ္စရေးရဲတွေကလိုက်လံရှာဖွေနေပါဗျ။ဒီပြစ်ခတ်မှုမှာလူ၂ယောက်သေဆုံးပြီး၃ယောက်ဒဏ်ရာရသွားပါဗျ။ကျော်ပိုးဤတလုံးနဲ့အေးအေးဆေးဆေးဆေးဝယ်ခြင်းအားဆောင်ထားတဲ့မျက်မှန်တပ်ထားတဲ့လူငယ်တယောက်ကိုအနီးကစတိုးဆိုင်တခုရဲ့လုံခြုံရေးကင်မရာမှတ်တမ်းမှာတွေ့လိုက်ရတာပါ။ဆိုင်မဝကိုသူလမ်းလျှောက်သွားပြီးတော့သူ့ကျော်ပိုးအိတ်ကိုဈေးဝယ်တွန်းလဲထဲထည့်ပြီးတဲ့နောက်တနက်တလက်ကိုဆွဲထုတ်လိုက်ပြီးလမ်းထဲကလူတွေကိုစပြီးပြစ်ခတ်တာကိုကင်မရာမှတ်တမ်းမှာတွေ့ရပါဗျ။အဲ့ဒီလိုပြစ်ခတ်တိုက်ခိုက်ပြီးတာနဲ့တနက်သမားလူငယ်ထွက်ပြေးသွားတာပါ။ ုံချုံရဲ့ကင်မရာမတန်တွေကိုအစ္စရေးရုံမြင်သံကြား Channel 10မှာထုတ်လွှင့်ပြသတဲ့အခါတနတ်သမားရဲ့အဖေကသူ့သားကိုမတ်မိသွားပြီးတော့အာနာပိုင်တွေကိုအကြောင်းကြားလိုက်တာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။နှစ်ဖက်ကြားတိမ်မာမှုတွေပြေလျှော့စေဖို့ရည်ရွယ်တဲ့အနေနဲ့လက်တလောတိုက်ခိုက်မှုအတော်များများမှာအစ္စရေးရဲ့လက်ချက်ကြောင့်တေဆုံးသွားတဲ့ပါလက်စတိုင်းလူမျိုး23ယောက်ရဲ့အလောင်းကိုဂျော်ဒန်မြစ်အနောက်ဘက်ကကိုပို့ပေးပြီးတဲ့နောက်ပိုင်းအခုလိုပြစ်ခတ်တိုက်ခိုက်မှုဖြစ်သွားတာပါ။
2015ခုနှစ်ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းအာဖဂန်နစ္စတန်နိုင်ငံရဲ့ခရိုင်ပေါင်း400နီးပါးက34ခရိုင်ကိုထိန်းချုပ်နိုင်ခဲ့ပြီးတော့အခုချိန်အထိသူတို့လက်အောက်မှာရှိနေလို့မဲ့လို့တာလီဘန်တွေကပြောပါတယ်။လွန်ခဲ့တဲ့ဇလီနှစ်အတွင်း2015ခုနှစ်ဟာအောင်မြင်ဆုံးနဲ့စိတ်တက်ကြွပွဲအကောင်းဆုံးဂျီဟတ်နှစ်တစ်နှစ်ဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။တာလီဘန်အဖွဲ့ကထိန်းချုပ်ထားတဲ့ခရိုင်တွေဟာနိုင်ငံရဲ့ပြည်နယ်34ခုထဲက18ခုမှာရှိတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။အာဖဂန်မြောက်ပိုင်းကကွန်ဒူးစ်မြို့ကိုပြီးခဲ့တဲ့စက်တင်ဘာလကယာယီသိမ်းပိုက်လိုက်နိုင်တာဟာ2015ခုနှစ်အတွင်းအရေးပါဆုံးဖြစ်ရဖြစ်တယ်လို့တာလီဘန်တွေကပြောပါတယ်။မြောက်အတ္တလန္တိတ်စာချုပ်နေဒူးဖွဲ့ရဲ့ထောက်ကူပေးထားတဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေဟာဟဲမန်ပြည်နယ်ကိုပြန်ထိန်းချုပ်နိုင်ဖို့အပြင်းထန်လုပ်ခဲ့ရပါတယ်။အဲ့ဒီပြည်နယ်ဟာအာဖဂန်နစ္စတန်ကထွက်တဲ့ဘိန်းအများစုကိုစိုက်တင်နေရပါ။တာလီဘန်တွေရဲ့ပြောဆိုချက်ပေါ်အာဖဂန်အစိုးရဘက်ကတုံ့ပြန်မှတ်ချက်ပေးတာတော့ထွက်မလာသေးပါဘူးခင်ဗျာ
။UA American အတန်ညဘက်မြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်အင်မြန်မာပိုင်းစီစဉ်ကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံဟာပိုအားကောင်းပြီးစွမ်းဆောင်ရည်ပိုကောင်းတဲ့စစ်တပ်ကိုတိစောက်နေတာနဲ့အမျှတပ်ဖွဲ့အသစ်3ခုကိုဖွဲ့စည်းလိုက်ပါတယ်။ရေပြင်နဲ့နမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့အပေါ်သူ့အနေထားကိုအားကောင်းအောင်လုပ်နေချိန်မှာပဲအခုလိုတပ်ဖွဲ့အသစ်တွေဖွဲ့စည်းတာပါ။နိုင်ငံရဲ့မဟာဗျူဟာမြောက်ဒုံးကျီရီကိုကြီးကြပ်လှုပ်ဆောင်ဖို့အတွက်တပ်ဖွဲ့အသစ်တခုထူထောင်မယ်လို့တရုတ်နိုင်ငံပိုင်းသတင်းဌာနကတောက်ကြနေအနောက်ပိုင်းမှာကြေညာပါတယ်။ဒါအပြင်မြေပြင်တပ်ဖွဲ့တွေကိုကြီးကြပ်မဲ့ကြီးတပ်ကုတ်ကဲရေးစစ်ဌာနချုပ်တခုနဲ့တိုက်ခိုက်ရေးတပ်ဖွဲ့တွေအတွက်ထောက်ပို့တပ်ဖွဲ့တခုထူထောင်ဖို့ကိုလည်းစီစဉ်ထားတာပါ။အကောင့်နဲ့စစ်ဘက်ဖြစ်လာရေးတရုတ်နိုင်ငံရဲ့အိမ်မက်ကိုအကောင့်ထဲပေါ်ဖို့အခုတပ်ဖွဲ့အသစ်တွေကိုဖွဲ့စည်းတာဖြစ်တယ်လို့သမရရှီကျင်းပင်ကပြောပါရယ်။တရုတ်နိုင်ငံဟာနယ်နိမိတ်ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးအရှနိုင်ငံအများပြားနဲ့အငင်းပွားနေတာပါ။အထူးသဖြင့်တော့ကျေပြောတဲ့တောင်တရုတ်ပင်လယ်ထက်ကနယ်မြေတွေကိုပိုင်ဆိုင်မှုအပေါ်အငင်းပွားနေတာဖြစ်ပြီးအဲ့ဒီကနယ်မြေအလုံးနီးပါးကိုသူတို့ပိုင်တယ်လို့တရုတ်ကကြေညာထားပါရယ်။တရုတ်စီရေးချက်တွင်တာဟာအိန္ဒိယနိုင်ငံတွေအတွက်ချင်းချောင်းမှုမဟုတ်ပါဘူးလို့တရုတ်အစိုးရပိုင်းကအခိုင်အမာပြောထားပါရယ်။
အမေရိကန်ပြည်တော်စုတက်ကဆက်ပြည်နယ်မှာ6လုံးပြူပစ္စတိုစတဲ့ပြောင်းတူတနတ်တွေကိုလူမြင်သူမြင်ယူသွားနိုင်တဲ့ဥပဒေအသစ်တရက်တောက်ကြနေကစပြီးအသက်ဝင်ပါတယ်။ဒီဥပဒေအရတက်ကဆက်ပြည်နယ်သားတွေအနေနဲ့လိုင်စင်နဲ့ကင်နဲ့ပစ္စတိုတနတ်တွေကိုတနတ်အိတ်နဲ့ထည့်ပြီးယူသွားလို့ရပါပြီ။ဒါဟာ1881ခုနှစ်ကတည်းကနေဆိုရင်ပထမဆုံးအကြိမ်ပါ။လူမြင်ကွင်းမှာတနတ်ယူသွားလို့ရတဲ့အခုဥပဒေကို Republican အမတ်အများစုဖြစ်တဲ့ပြည်ညာလွှတ်တော်ကနေ2015ခုနှစ်ကပြဋ္ဌာန်းထားတာပါ။အခုဥပဒေအသစ်ကိုထောက်ခံသူတွေဟာအိတ်နဲ့ထည့်ထားတဲ့သူတို့ရဲ့တနတ်တွေကိုယူပြီးအော်စတင်မြို့မှာရှိတဲ့တက်ကဆက်ပြည်နယ်လွှတ်တော်ဆောက်ဦးရှိမှာတောက်ကြနေကစုဝေးကြပါတယ်။ဘေးကင်းလူမျိုးရင်းဆိုင်ရာတက်ဖို့လိုအပ်တဲ့တင်နန်းတွေကိုတက်ရောက်အောင်မြင်ပြီးသူတနတ်ကိုအိတ်နဲ့ထည့်ပြီးယူသွားခွင့်လိုင်စင်ရထားပြီးသူတက်ကဆက်ပြည်နယ်သားတွေအနေနဲ့ဈေးဝယ်ထွက်တဲ့အခါလမ်းလျှောက်သွားတဲ့အခါဖျားကြောင်းသွားတဲ့အခါညစာသွားစားတဲ့အခါ Glocks နဲ့ Smith & Wesson's အမျိုးအစားသူတို့တနတ်တွေကိုတနတ်အိတ်နဲ့ထည့်ပြီးတော့လူမြင်သူမြင်တည်သွားနိုင်ကြပါပြီ။ဒါဟာအများပြည်သူဘေးကင်းလုံခြုံရေးကိုအားကောင်းစေမယ်လို့ဥပဒေကိုထောက်ခံသူတွေကဆိုပါတယ်။ကောင်းကွက်သူတွေကတော့တနတ်ကိုလူမြင်သူမြင်ကင်နိုင်တဲ့ပြည်နယ်တွေဟာပို့ပြီးတော့ဘေးကင်းလုံခြုံတဲ့နေရာတွေဖြစ်တယ်ဆိုတဲ့အထောက်အထားမရှိလာဘူးလို့ပြောကြပါဗျ။
ဆိုမာလီအခြေစိုက် El Shabab အဖွဲ့ဟာလူသေဆူဆောင်မှုရိုက်ကူးထုတ်လုပ်ထားတဲ့ဗီဒီယိုအသစ်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။ဒီထဲမှာအမေရိကန်ကရဲတပ်ဖွဲ့ဝင်တွေနဲ့ပြစ်ခတ်မှုတွေနဲ့အမေရိကန်နိုင်ငံထဲကိုမွတ်စလင်တွေဝင်ခွင့်မပြုဘဲပိတ်ပင်ကန့်သတ်ဖို့သမရရွေးကောက်ပွဲဝင်ခွင့်ရဖို့ကြိုးစားနေသူတို့ဖြစ်တဲ့ Donald Trump ကပြောတာတွေကိုဖော်ပြထားပါတယ်။တောက်ကြနေကထုတ်ပြန်တဲ့အဲ့ဒီဗီဒီယိုဟာအကြမ်းဖက်ဝါဒအကင်ဆွဲတဲ့အဖွဲ့တစ်ဖွဲ့အဖြစ်အမေရိကန်ကသတ်မှတ်ထားတဲ့အဖွဲ့အနေနဲ့ online ပေါ်ကနေလူသိဆူဆောင်းမှုအတွက် Mr. Trump ရဲ့တောင်းဆိုချက်ကိုဖော်ပြတာဒါမှမဟုတ်အမေရိကန်မှာလက်ရှိဖြစ်ပျက်နေတာတွေကိုအသုံးပြုရဟာပထမဆုံးအကြိမ်ဖြစ်ပွဲရှိပါတယ်။ အစွန်ရောက်ဂျီဟတ်ဝါဒီတွေကိုလူသစ်ဆူဆောင်းဖို့အတွက်အစ္စလာမ်ဘာသာနဲ့မွတ်စလင်တွေကိုဒေါ်နယ်ထရမ့်ကတိုက်ခိုက်စော်ကားတဲ့ဗီဒီယိုတွေကို IS လို့ခေါ်တဲ့စစ်သွေးကြွအဖွဲ့ကပြနေတယ်လို့ဒီမိုကရက်ပါတီဖက်ကနေသမ္မတရွေးကောက်ပွဲဝင်ခွင့်ရဖို့ကြိုးစားနေသူဟီလာရီကလင်တန်ကပြီးခဲ့တဲ့လမှာပြောထားပါတယ်။အဲ့ဒီအချိန်ကသူပြောတာမှန်ကိုအချက်အလက်တွေကိုတိုက်ဆိုင်စစ်ဆေးတဲ့တီချာလွတ်လပ်တဲ့အဖွဲ့တွေကမေးခွန်းထုတ်ပါတယ်။ဒါပေမဲ့ခုတော့ IS နဲ့တိုက်ရိုက်မဆက်ဆက်တဲ့ El Shabab အဖွဲ့ကဒေါ်နယ်ထရမ့်ပြောနေတာကိုရယူထားတဲ့ဗီဒီယိုကိုအသုံးပြုလာတာပါ။အမေရိကန်ပြည်ထောင်စုကမွတ်စလင်တွေအနေနဲ့နိုင်ငံထဲကနေထွက်ခွာဖို့ဒါမှမဟုတ်ဘာသာရေးစစ်ပွဲဆင်နွှဲဖို့တခုခုကိုရွေးရမယ်လို့အဲ့ဒီပြကွက်ပြီးတဲ့နောက်မှာဘသူမှမတိတဲ့ El Shabab ပြောခွင့်ရသူတဦးကအင်္ဂလိပ်ဘာသာနဲ့ပြောထားပါဗျ
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနှစ်သစ်ကြိုညနေခင်းအချိန် IS အဖွဲ့ကလုတဲ့အနေနဲ့တိုက်ခိုက်ဖို့ကြံစီတယ်လို့ဆွဆွဲခံထားသူနယူးယောက်မြို့သားဟာစိတ်ကြမ်းမာရေးဆိုင်ရာပြဿနာတွေတစ်လုံးခံစားလာရတယ်လို့ဖြစ်တယ်လို့မိသားစုကပြောပါတယ်။နယူးယောက်ပြည်နယ်ရိုချက်စတာမြို့ကဘားတစ်ခုကိုတိုက်ခိုက်မယ်ဆိုပြီးအီမန်နျူအယ်လက်မန်ကသတင်းပေးတူဦးကိုပြောခဲ့ပြီးတဲ့နောက်သူ့ကိုဖမ်းလိုက်တာလို့ FBI တာဝန်ရှိသူတွေကပြောပါတယ်သူဟာ IS ကောင်းဆောင်အဘူဘေဂါအယ်ဘက်ဒက်ကိုတစ်ဆာခံတယ်လို့ကတိသစ္စာပြုထားပြီး IS ကာလီဖိတ်နိုင်ငံမှာနေထိုင်ဖို့အတွက်အမေရိကန်ကနေထွက်သွားခြင်းခဲ့တယ်လို့ FBI ကပြောပါတယ်လူရဲမှုတစ်ခုနဲ့ထောင်နဲ့ငါးနှစ်ကြာခံနေရခြင်းတွင်အစ္စလာမ်ဘာသာကိုကူးပြောင်းခဲ့တာဖြစ်တဲ့လက်မန်ဟာအာနယ်ပြောင်းညံပြီးတော့အလွယ်တကူလှည့်ပြားဆွဲဆောင်လူရသူဖြစ်တယ်လို့ဖခင်ဖြစ်သူကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူလ်မြို့တော်မှာတည်တင်းတပတ်တော်မရှိတဲ့အချိန်တွင်ဒုတိယအကြိမ်မြောက်တေခမ်းပုံခွဲတာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောပါရယ်ကဘူလ်မြို့တော်ကစားတောက်ဆိုင်တစ်ခုမှာတောက်ကြနေညပိုင်းကဖောက်ခွဲမှုကြောင့်လူတစ်ယောက်သေဆုံးပြီး၁၁ယောက်ဒဏ်ရာရသွားပါရယ်တချိန်ထက်မနည်းဖမ်းဆီးတာတွေရှိထားတယ်လို့အာဏာပိုင်တွေကပြောပါရယ်ဒီတရင်မအစောပိုင်းကဖြစ်တဲ့တိုက်ခိုက်မှုကိုလည်းသူတို့လက်ချက်လို့တာလီဘန်တွေကကြေညာထားတာပါကဘူးလေစိန်နာလက်မဘောကကာဒစီကိုဖောက်ခွဲရေးသမားကတနင်္လာနေ့မှာဖောက်ခွဲခဲ့တာလို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီဖြစ်ရမှာအယက်သားတဦးထက်မနည်းသေဆုံးပြီးတော့73ယောက်တန်ရာရသွားပါရယ်တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတိတ်လို့ဖို့ပါကစ္စတန်ကပြင်ဆင်နေချိန်မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်သွားတာပ
ါထိုင်တန်ယောင်နိုင်ငံကသတင်းတွေကိုနန်းလောင်နဲ့ကိုကျော်သိန်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆောင်မြင်တာဖြစ်တဲ့ burmese@voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုကြားရပါမယ်အစိုးရနဲ့တိုင်းသားလက်နက်ကင်ရှစ်ဖွဲ့ကြားအပြစ်ရစာချုပ်လက်မှတ်ထိုးပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်အပြစ်ရလက်မှတ်ထိုးထားတဲ့ RCSSSC ရှမ်းပြည်တောင်ပိုင်းတပ်နဲ့အစိုးရတပ်တို့2015-2016နှစ်သစ်ကူးချိန်မှာလူသေတဲ့အထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒေသတွင်းနယ်မြေပိုင်နဲ့တိတိကျမတတ်မှတ်နိုင်သေးသေး၍ဒီလိုစီးရီးတင်းမာမှုတွေဖြစ်နိုင်သလိုတိုက်ပွဲတွေဖြစ်ရတဲ့အတွက်လဲရှမ်းပြည်ပြည်သူလူထုရဲ့ငြိမ်းချမ်းရေးအပေါ်ယုံကြည်မှုပြပြားစေတယ်လို့ရှမ်းလူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးမတ်စုမွန်ကအသေးစိတ်ကိုတင်ပြပါမယ်။
ဟုတ်ပါတယ်အခုဖြစ်ပွားခဲ့တဲ့တိုက်ပွဲဟာတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA လက်မှတ်ထိုးခဲ့တဲ့2015အောက်တိုဘာလ15ရက်နေ့နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ RCSSSA နဲ့အစိုးရတပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်ပါတယ် RCSS ဘက်ကတပ်သားတဦးတေဆုံးခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်ဒီဇင်ဘာလ31ရက်နေ့ကရှမ်းပြည်နယ်မိုင်းပြင်းမြို့နယ်မိုင်းပူလုံဒေသရင်းက RCSS နဲ့မြန်မာအစိုးရတက်ခလာရ208တက်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ရှမ်းတန်တော်စင်ရဲ့အယ်ဒီတာချုပ်ဆိုင်းယင်းဖုံမင်းကခုလိုပြောပြပါဗ
ျ31ရက်နေ့မွန်းလွဲတနင်္လာရနေပြီးတော့မှတနင်္လာ40လောက်အထိဒီမုံပူလုံရွာနာမှာ RCSS နေတဲ့တပ်စခန်းတစ်ခုရှိပါတယ်ခင်ဗျအဲ့ဒါကိုဆိုရတက်ခလာရခြေလင်းတက်ရင်208ကနေပြီးတော့မှစစ်ကြောင်းတစ်ခုကမုံပူလုံနာမှာရှိတဲ့ RCSS ရဲ့နေထိုင်တဲ့နေရာပေါ့နော်ဆိုရတကလာရောက်တိုက်ခိုက်လို့ဒီမိနစ်40လောက်ဖြစ်ပွားခဲ့တယ်ပေါ့နှစ်ဖက်တိုက်ခိုက်မှုပေါ့အဲ့ဒီတိုက်ခိုက်မှုကြောင့် ACSS ဘက်ကရဲဘော်တယောက်ကြာဆုံးနဲ့တယောက်တိုင်ရန်ရတယ်ဒီအစိုးရတပ်ဘက်ကဒီဂျစ်တိုင်ရန်ရရှိတဲ့လူ4ယောက်ဖက်မနေရှိတယ်တဲ့ဒီအစိုးရတပ်ဘက်က ACSS ကနေပြီးတော့မှနေရာအတစ်လာချလို့တိုက်ပွဲဖြစ်ရတယ်လို့တော့ပြောတယ်ခင်ဗျာအဲ့ဒီအစိုးရတပ်ဘက်ကပေါ့နော်ဒါပေမဲ့ဒီရွာခံတွေကိုမြေကြည့်တော့နှစ်ကိုကလေးကဒီခွန်စာခစ်ကလေးက ACSS ရှမ်းလက်နက်ကိုင်အုပ်စုကအဲ့ဒီရွာနာမှာနှစ်ကိုကလေးကရှိနေတယ်လို့ကြားသိရပါတယ်ခင်ဗျာ
တိုင်းရင်းသားဒေသတွေမှာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိကျတဲ့နယ်မြေပိုင်နဲ့သတ်မှတ်ချက်မရှိသေးသေး၍ဒီလိုတိုက်ပွဲတွေဖြစ်နေအောင်ပါပဲလို့လည်းရှမ်းတန်တော်စင်အယ်ဒီတာချုပ်ကပြောပါတယ
်တကယ်တမ်းပေါ်တော့ဒီနေရာချထားရေးမလုပ်နိုင်တရွေ့တော့တိုက်ပွဲတွေကတော့ဖြစ်နေအောင်ပါပဲဘာဆိုတော့ဖြစ်တဲ့တိုက်ပွဲတိုင်းကကျွန်တော်တို့လေ့လာကြည့်တာတော့ RCSS ကလည်းသူတို့ နေတဲ့နေရာသူတို့တွားလာလှူရှားတဲ့နေမြေလို့အမြဲပြောပါတယ်ခင်ဗျာဒါပေမဲ့အစိုးရတပ်ဖက်ကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်လည်းသူတို့ကလည်းဒီ RCSS ကခွင့်မတောင်းဘဲနဲ့လက်နဲ့ကင်ပြီးတွားလာတယ်ဆိုပြီးတော့မှဒီအစိုးရတပ်ဖက်ကလည်းအင်အားတုံးတက်ခိုက်တာတွေအမြဲတမ်းကြုံလက်ကြုံထားရှိပါတယ်ခင်ဗျာ
အပြစ်ရစာချုပ်ထိုးပြီးကမှအခုလိုမျိုးမြန်မာစစ်တပ်ဘက်က RCSS SSA တောင်ပိုင်းတပ်ကိုလာရောက်တိုက်ခိုက်ခဲ့တဲ့အပေါ်ရှမ်းလူတို့ရဲ့ယုံကြည်မှုပြတ်ပြားခဲ့ရတယ်လို့စိုးရင်စိတ်တွေရှိနေတဲ့တချို့ပြည်သူတွေရဲ့တန်ရစိတ်တွေကိုလည်းပုံမိုခိုင်ပါစေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကရှမ်းလူငယ်ဆိုင်းဆိုင်လင်းကသုံးသပ်ပါတယ
်ကျွန်တော်တို့နေနိုင်ရေးတစ်ခုလို့ကျွန်တော်တို့ပြောလိုက်ရင်ယုံကြည်မှုကအရင်ကြီးကြီးပါပဲအကူတွေကကျွန်တော်တို့ရှိနေတဲ့တန်ရစိတ်တွေယုံကြည်မှုတွေပြတ်ပြားသွားနိုင်တယ်နှစ်ဖက်စလုံးအနေနဲ့တော့ကျွန်တော်တို့ဖြစ်စေချင်တာကတော့ပြည်ရစီမှာကျွန်တော်တို့အခုတွားနေတဲ့ဒီ NCA ပေါ့နော် ANCA မဟုတ်ဘဲနဲ့ကျွန်တော်အားလုံးပါဝင်ပူးပေါင်းတဲ့ NCA ကိုကျွန်တော်တို့တွားစီချင်ပါတယ်နောက်ပြီးတော့နေမြင့်ရှင်းလင်းရေးဆိုတဲ့ကောင်းစဉ်တစ်ခုနဲ့ကျွန်တော်တို့ဒီတက်ချက်နေတာမျိုးတွေကိုကျွန်တော်တို့ဖြစ်စေချင်ပါဘူးကျွန်တော်တို့ဒီချမ်းပြည်နယ်မှာရှိနေတဲ့လူတွေမှမဟုတ်ပါဘူးမြန်မာနိုင်ငံတကာနိုင်ငံလုံးမှာရှိနေတဲ့ပြည်သူလူထုအားလုံးကငြိမ်းချမ်းရေးကိုတောင်းတနေပါပြီ
အခုလို RCSS နဲ့တိုက်ပွဲဖြစ်ခဲ့တဲ့အတွက်ရှမ်းပြည်နယ်အတွင်းငြိမ်းချမ်းရေးအပေါ်ဘလို့တက်ရောက်မှုတွေရှိနိုင်ပါသလဲဆိုတာကိုလည်းရှမ်းပြည်နယ်အရေးလေ့လာသူစိုင်းရင်ဖုံးမင်းကအခုလိုတုံ့တက်ပါတယ
်ဒီ RCSS ကအစိုးရတနေ့အနည်းဆန်းဆုံးတပ်ဖွဲ့ဖြစ်နေတာတောင်မှလာရောက်တိုက်ခိုက်တယ်ဆိုပြီးတော့မှဒီရှင်းရှင်းပြောလို့ရှိရင်ဒီတိုက်ခိုက်မှုကယုံကြည်မှုအားနည်းစေတာပေါ့အစိုးရတပ်ဖက်ကသူတိုက်ချင်တဲ့တိုက်တပ်ဖွဲ့ကိုသူကအင်အားတုံးပြီးတော့မှလာရောက်တိုက်ခိုက်တယ်ဆိုတဲ့ဟာကရှမ်းရေးအပေါ်ယုံကြည်မှုကတော့လူထုရောနောက်ပြီး RCSS ကိုတိုင်ကလည်းတစ်ဖက်ကလည်းတနက်ကင်ကလည်းယုံကြည်စိတ်ချမှုကလည်းမရှိတော့အတင့်ပြင်းတဲ့အနေထားမှာအများတန်းရှိနေရတာပေါ့
ရှမ်းပြည်နယ်တွင်းမှာအပြစ်ရမထိုးထားသေးတဲ့ SSPP SSA မြောက်ပိုင်းတပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ TLLA တအောင်းပလောင်လွတ်မြောက်ရေးတပ်နဲ့လည်းအစိုးရတပ်တို့ကြားတိုက်ပွဲတွေကဇက်တိုက်ဆိုသလိုဖြစ်နေတာပါ TLLA ကို RCSS ရှမ်းပြည်တောင်ပိုင်းတပ်ဖက်ကအစိုးရတပ်နဲ့ပူးပေါင်းတိုက်စစ်ဆင်ပါတယ်လို့ TLLA ဘက်ကဆွဆွဲထားပေမဲ့လို့ RCSS ကတော့ညှင်းချက်ထုတ်ထားပါတယ်ဒီလိုမျိုးနယ်မြေတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေကြားစီးရီးတင်းမာမှုတွေဖြစ်နေတဲ့အပေါ် UNFC ညှင်းညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကလည်းဝေရောက်ဖြေရှင်းပေးနေခြင်းလည်းဖြစ်ပါတယ် RCSS နဲ့ဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့ဘလို့ညှိနှိုင်းဆောင်ရွက်မှုတွေရှိနေပါသလဲဆိုတာကိုလည်းမြန်မာညီညွတ်ရေးစင်တာကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးတစ်ချိန်တည်းမှာပဲအပြစ်ရစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဖွဲ့အစိုးရလွှတ်တော်တပ်မတော်နဲ့နိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေပါတက်ရောက်ကြမယ်ပြည်တော်စုညီညွတ်ရေးညီလာခံကလည်းလာမယ့်ဇန်နဝါရီလ12ရက်နေ့မှာကျင်းပတော့မှာဖြစ်ပါတယ်အပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုပါပါဝင်တက်ရောက်ဖို့ဖိတ်ခေါ်ထားတဲ့ဒီညီညွတ်ရေးညီလာခံမှာအမျိုးသားပြန်လည်တင့်မြတ်ရေးလက်နက်ကိုင်ပဋိပက္ခတွေခြုံငိမ့်ရေးအပါအဝင်နိုင်ငံရေးနည်းလမ်းနဲ့အဖြေရှာရေးတွေကိုပါဆွေးနွေးကြမှာဖြစ်တယ်လို့လည်းသမ္မတကထုတ်ပြန်ကြေညာထားတာဖြစ်ပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါအခုတော့နိုင်ငံတကာသတင်းလောကတစ်ပုဒ်ကိုတင်ပြပါမယ်ကမ္ဘာပေါ်မှာတက်တန်းအရှိဆုံးနဲ့အနက်ဆုံးရေအန်ကြီးတစ်ခုဖြစ်တဲ့ရုရှားနိုင်ငံကဘိုက်ကယ်ရေကန်ကြီးဟာအခုအခါသဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုတွေနဲ့အန္တရာယ်တွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်အစိတ်အတော့ဖြစ်စေတဲ့ဆက်မှုလုပ်ငန်းကစွန့်ပစ်ပစ္စည်းတွေရေညှိတွေကြောင့်ရေကန်မှာမှီတင်းနေထိုင်ကြတဲ့မျိုးစိတ်တွေကွဲပြောက်တော့မဲ့အလားအလာတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း AP သတင်းတပုတ်ကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြပါမယ်
စတူယန်မိုင်2000အကျယ်ဝန်းရှိပြီးကမ္ဘာပေါ်ကရေကြိုအားလုံးရဲ့၅ဘုံတဘုံရှိရာရုရှားနိုင်ငံကဘိုက်ကယ်ရေကန်ကြီးဟာကမ္ဘာမှာတက်တန်းအရင်ဆုံးနဲ့အနက်ဆုံးရေကန်ကြီးတစ်ကံမှာရေကန်ထဲမှာမီကိုရှင်တန်နေတဲ့ရာနဲ့ချီတဲ့မျိုးစိတ်တွေကိုတွေ့ဖို့ဆိုရင်တော့ရေရောက်တမိုင်လောက်ထိဆင်းရပါလိမ့်မယ်။ဒါပေမဲ့လည်းအခုခါကန်ရဲ့နေရာတော်တော်များများကတော့ရေညှိတွေကဖုံးလွှမ်းလာတာကိုရုရှားနိုင်ငံကသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြတာပါ။စပိုင်ရိုဂျိုင်ရာရေညှိနဲ့တခြားအစိတ်အသင့်ရေညှိတွေရဲ့ချင်းချောက်မှုတွေကိုအတိအကျခွဲခြားစစ်ပြနိုင်မှုသင်္ဘောတစ်စင်းပေါ်မှာသူတူတေသနာတက်ခွဲခန်းတစ်ခုဖွင့်လှစ်ပြီးပညာရှင်တွေလေ့လာနေကြပါတယ်။ရင်းနဲ့ပိုင်းကရင်းနဲ့အပင်နမူနာတွေကိုပညာရှင်တွေလေ့လာရမှာတော့စိုးရင်စရာအခြေအနေတွေကိုတွေ့ရကြပါတယ်။သူတို့ဖြင့်သက်ရှိတွေကြားဆက်နွယ်မှုတွေကိုလေ့လာတဲ့ဂေယဘီရာစနစ်မှာအရေးပါတဲ့သဘာဝရေမော်ပင်တွေဘိုက်ကယ်ရေကန်ကြီးထဲမှာကွယ်ပြောက်စပြုတ်လာနေတာကိုတွေ့လာရတဲ့အကြောင်းသူတို့သည်လူဘော့ရှာနိုဂါကပြောပါတယ
်။ Губка это многоклеточное животное.Это фильтрующий организм.
ဒီမော်ရီကအခမောင်းများစွာပါဝင်ပြီးရေတွေတန့်စင်ပေးနိုင်တဲ့သက်ရှိသမျိုးပါ။သိပ္ပံပညာရှင်တွေရဲ့လေ့လာမှုတွေကသိရှိချက်တွေအရရေမော်ပင်တစ်ပင်ဟာနှစ်စဉ်ရေလီတာ20လောက်ထိတန့်စင်ပေးပါရယ်။ဘလောက်တောင်တန့်စင်ပေးနိုင်တယ်လဲဆိုတာစဉ်းစားကြည့်ပါ။ဒီနေ့ပြောရရင်တော့ရေမော်ရီကဘိုက်ကယ်ရေကန်ထဲကရေတွေအလုံးကိုတန့်စင်ပေးနေတာပါ။
လုံခဲ့တဲ့9နှစ်6နှစ်လောက်အထိတော့ကန်ထဲကရေမော်နမူနာတွေကတန့်ရှင်းနေတော့မယ်လို့လည်းသူတေသီရှန်နိုကာကပြောပါတယ်။ဒါပေမဲ့လည်းဘိုက်ကယ်ရေကန်မြောက်ပိုင်းကအခုနောက်ဆုံးလေးလာမှုတွေအတွင်းမှာတော့တန့်ရှင်းတဲ့ရေမော်ဆိုလို့မတွေ့ရတော့တဲ့အခြေအနေမျိုးနဲ့ကြုံနေရပြီလို့လည်းသူကပြောပါတယ်။
собственно говоря, такой картинки, которая была ранее
2020年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2 Iko Hanna ga ro chi ni ku ku dai twin myin kae tu ba.
Погружаясь под воду в разных районах Байкала, я могу констатировать лишь.
Байкал кани е ния торо мя мя го ин го чи де ка, а чи ния по су ла ния твя де лу пё а ба лей ме. အရင်ကဘိုက်ကယ်ကန်ကြီးရဲ့တချို့နေရာတွေလောက်မှသာတွေ့ရတဲ့ပြဿနာတွေဟာကန်ထဲမှာရှိတဲ့ရေပင်တစ်ခုလုံးကိုပြန့်နှံ့လာနေပါတယ
်။စမှုလုပ်ငန်းတွေကအညစ်အကြေးတွေကန်ထဲကိုဆက်လက်ဆွန့်ပစ်နေကြတဲ့အချိန်ထဲမှာပဲကန်ထဲကကျန်နေသေးတဲ့အပင်တွေကလည်းရေတွေကိုထိထိရရောက်တတ်ဆင်ပေးနိုင်စွမ်းမရှိတော့ဘူးလို့ရင်ငုပ်ဖွဲ့ခေါင်းဆောင်ဟန်နာကပြောပါတယ်။ရုရှားနိုင်ငံဆိုင်ဘီးရီးယားဒေသကဘိုက်ကယ်ရေကန်ကြီးရဲ့ထူးခြားတဲ့ဂေယာဗီရာစနစ်နဲ့ဇီဝမျိုးကွဲတွေထောက်ရပစ္စည်းမသွားစေဖို့အတွက်ကိုတော့အမြန်ဆုံးဝိုင်းဝန်းကြိုးပမ်းမှဖြစ်လိမ့်မယ်လို့လည်းသိပ္ပံပညာရှင်တွေကသတိပေးနေကြပါတယ်ခင်ဗျာ
။ရုရှားကဘိုက်ကယ်ရေကန်ကြီးသဘောဝဘေးအန္တရာယ်နဲ့ရင်ဆိုင်နေရကြောင်းကိုအောင်လွင်ဦးပြောပြသွားတာပါ။အခုတော့ဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍကိုနားဆင်ရပါမယ်။မတ်ဆုမြတ်မွန်ကစီစဉ်တင်ဆက်ထားတာပါ။
မနက်ငယ်မှာမိုဘိုင်းလက်ကင်ဖုန်းရောင်းအားဟာ2012ခုနှစ်ကထက်2015ခုနှစ်မှာ50ရာခိုင်နှုန်းကျော်တက်လာခဲ့ပါတယ်။မိုဘိုင်းလက်ကင်ဖုန်းရောင်းဝယ်ဖြန့်ချီရေးလုပ်ငန်းတွေကကျွမ်းကျင်သူကိုစရာလင်းရဲ့တုံ့တက်ချက်အရဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့အဓိကလုပ်ငန်းကြီး3ခုကဖုန်းခေါ်ဆိုကအင်တာနက်သုံးကားတွေကိုအပြိုင်ဈေးလျှော့ပေးလာကြတာကအဓိကအကြောင်းတစ်ချက်ဖြစ်ပါတယ်။
ဟိုတယ်လီဖုန်းသုံးတာကတော့ဒီဈေးပေါ်လာတာလည်းအဓိကအချက်တစ်ချက်ပါတယ်ပေါ့နော်။နောက်ပြီးသွားလို့ရှိရင်ဒီတယ်လီဖုန်းပြောဆိုကတွေဒီဖုန်းပြောတဲ့မိနစ်တွေကိုလည်းဒီ operator တွေကသူတို့အကြိမ်ဆိုင်တယောက်နဲ့တယောက်ဟိုဈေးနှုန်းတွေလျှော့တဲ့အခါကျတော့သုံးဆွဲသူတွေနဲ့သူတို့လက်လန်းမိတဲ့ဒီဖုန်းခေါ်ဆိုကတွေဖြစ်လာတယ်။နောက်ပြီးသွားလို့ရှိရင်ဒီ internet ပေါ့နော်။အခုက internet ကတော့လူတိုင်းသုံးနေကြတာပေါ့။အထူးသဖြင့် Facebook ပေါ့။ဒီ information တွေသတင်းဖတ်တာတွေကဆက်အခုဆိုလို့ရှိရင်လူတွေက Facebook ပေါ်မှာစပြီးတော့သတင်းတွေဖတ်ကြတယ်ပေါ့။ဖတ်တဲ့အခါကျသူတို့knowledge တွေပါကြီးလဲရတယ်တယောက်နဲ့တယောက်ဟို sharing နေလဲလုပ်တယ်ဆိုတော့လူတွေကအားကိုးအားထားပြုလာတဲ့သဘောပေါ့
ခုနပြောတဲ့ဒီ telephone ဟို service ပေးနေတဲ့ company တွေဘက်ကအပြိုင်ဆိုင်ဈေးတွေလျှော့လာတယ် promotion တွေလုပ်တယ်ဆိုတော့အဲ့ဒီဘိုင်းကိုလည်းနည်းနည်းလေးရှင်းပြပေးပါရှင်မြန်မာနိုင်ငံမှာအခုဆိုရင် market ကစပွင့်ကစားပဲရှိတယ် company ကြီးဆိုလို့ရှိရင်လည်း MPD အပါဝင်မှ3ခုပဲရှိမယ် Telenor, Ooredoo နဲ့ဒီ MPD ပေါ့လေဆိုတော့သူတို့ရဲ့ service ကိုလူတွေဝယ်လာအောင်လို့ဘလို့လုပ်တယ်လဲဆိုတာသိချင်ပါတယ်ရှင်
ကျွန်တော်တို့အရင်တော့ဆိုလို့ရှိရင်တော့ MBD ကဖုန်းခေါ်ဆိုက10မိနစ်ကို50ကျပ်ပေါ့ဒါပေမဲ့ Ooredoo နဲ့ Telenor နဲ့စပြီးဝင်လာတဲ့အချိန်မှာသူတို့တွေကနေပြီးတော့ခေါ်ဆိုကတွေကိုစပြီးတော့ PP short ချပေးတယ်ပေါ့နော် Telenor ဆိုလို့ရှိရင်10မိနစ်ကိုအစိတ်လောက်ကနေစချပေးတယ်နောက်ပိုင်းကျတော့ Ooredoo ကလည်းဖုန်းခေါ်ဆိုကတွေကိုပြန်ပြန်ဖတ်ချတယ်နောက်ပြီးလို့ရှိရင်အဓိကတော့သူတို့က data သုံးတဲ့လူတွေအတွက်ကို internet package ကိုပေါ့နော်နောက်ပိုင်း operator တွေက package တွေလုတ်လာတယ်ပေါ့အခုဆိုလို့ရှိရင် current ဒီ Telenor ရဲ့ promotion ဆိုလို့ရှိရင်အခုသူတို့ည7နာရီကနေမနက်9နာရီကို Telenor နဲ့ Telenor အချင်းချင်းပြောမယ်ဆိုရင်သူက10မိနစ်ကိုတစ်ချက် data သုံးတယ်ဆိုလို့ရှိရင်လည်း1 megabyte ကိုတစ်ချက်ပဲယူမယ်အဲ့လို promotion တွေလုပ်တယ် Ooredoo ဆိုလို့ရှိရင်လည်းတို့အခုဆိုလို့ရှိရင်ဒီ top backup ဖြစ်ရဲ့ဒီမှာ2000ကိုဝယ်ရင်2000ကို bonus ပေးတယ် MPD ဆိုလည်းအခုလက်ရှိအချိန်မှာတို့က cancel mail တွေပေးတယ်ဒီ Toyota Corolla တွေပေးတယ်နောက်ပေါ်လို့ရှိရင်နောက်ဆုံးစုကတော့ဟို Land Cruiser ပေါ့နော်သူက every week ကိုတို့မဲဖောက်ပေးတယ်ငွေဖြည့်က3000ဖြည့်လိုက်တာနဲ့သူက lucky draw coupon ရတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်တို့ကနေပြီးတော့ဟို TV ကနေပြီးတော့တစ်ခါမဲဖောက်ပြီးတော့ကန်တူးတူးတွေကိုသူကချိန်ညာပေးဆိုတော့လူတွေက operator အပြိုင်ဆိုင်ဖြစ်လာတဲ့ပုံမှာတို့ကဖုန်းတွေကိုတော်တော်လေးကိုတုံးလာကြတာပေါ့အ
ဲ့ဒီတယ်လီဖုန်းဆက်သွယ်ရေးနဲ့ဒီအင်တာနက်ပေးနေတဲ့ဒီလုပ်ငန်းကြီးသုံးခုကြားမှာရောဘယ်လုပ်ငန်းကပို့ပြီးတော့လိုင်းမိတယ်ဆက်သွယ်ရပို့လဲတယ်ဆိုတော့အတားချက်မျိုးရောဟိုနှိုင်းရှင်ပြီးတော့ပြောနိုင်ပါလိမ့်ရှင
်အဲအဲ့ဒါကတော့အရင်ကြီးတိတိတတ်တာကွာတယ်လို့တော့မရှိဘူးပေါ့နော်တချို့နေရာဒေသတွေပေါ်မှာမူတည်ပြီးတော့ဟိုနည်းနည်းပွားပွားကွာနိုင်တယ်ဥပမာချင်းပြည်နယ်တို့ဒီကျွန်တော်တို့ရခိုင်တို့ပေါ့လို့ဆိုလို့ရှိရင်တော့တချို့ operator အစ်စ်တွေကတော့ MPD လောက်တော့ network ပြည့်ပြတ်မှုမရှိသေးဘူးလို့ကျွန်တော်ထင်တယ်အဲ့တော့အဲ့လိုနေရာမျိုးတွေမှာတော့ MPD ကတော့အားသာချက်တော့ရှိမှာပေါ့ဒါပေမဲ့တော်တော်များများနေရာမှာတော့ အလောက်ကြီးမကွာတော့ဘူ
းအခုဒီလိုင်းမိတယ်ပေါ့ခုနကတော့လည်းဟိုကိုစရာလင်းပြောသွားပါတယ်လိုင်းမိတဲ့ဘက်မှာအခုဘလောက်တိုင်းတာထိကျေပြတ်နေပြီလဲဆက်သွယ်တဲ့လိုင်းနေမိနေတာပေါ့အရင်တော့ဆိုလို့ရှိရင်တော့ရန်ကုန်မန္တလေးအဲ့လိုမျိုးကြီးလောက်မှပဲတယ်လီဖုန်းဆက်နိုင်တယ်အင်တာနက်သုံးနိုင်တယ်ဆိုတော့အဆင်ပေါ့လေအခုအနေထားမှာဘလောက်လောက်ကျေပြတ်နေပါပြီလဲရှင့်
ခုအနေထားမှာဆိုလို့ရှိရင်တော့ကျွန်တော်အမြင်ကတနိုင်ငံလုံးရဲ့ area နဲ့ပြောမယ်ဆိုလို့ရှိရင်တော့အနည်းဆုံး80 90ရာခိုင်နှုန်းလောက်တော့ဒီ coverage ကတော့အားလုံးမိပါတယ်ခုနကကျွန်တော်ပြောသလိုပေါ့နော်ဟို Orido တို့ Telenor MPT တို့တချို့နယ်တွေမှာ MPT ကလိုင်းပိုကောင်းတယ်တချို့နယ်တွေမှာလည်း Telenor ကလိုင်းပိုကောင်းတယ်တချို့နယ်မှာကျတော့လည်း Orido ကလိုင်းပိုကောင်းတယ်ပေါ့အဲ့တော့ဘယ်နယ်ရေမှာဆိုတော့ခုနကကျွန်တော်ပြောသလိုအတိအကျတော့ကျွန်တော်ပြောဖို့တော့နည်းနည်းခက်တယ
်လက်ကင် mobile phone ကင်ကြသူတွေအထူးသဖြင့်ရန်ကုန်မြို့မှာဆိုရင်ဖုန်းကိုတစ်လုံးတည်းမဟုတ်ပဲနှလုံးသုံးလုံးကိုင်းနေကြတာကိုသတိထားမိကြမယ်ထင်ပါတယ်။အဲ့လိုကိုင်းနေကြတာကရောဘယ်လိုကြောင့်ပါလဲ
။ကျွန်တော်ကတော့လူတွေကဒီဖုန်းကိုင်းတာနှလုံးသုံးလုံးကိုင်းနေဆိုတာကဘယ်လိုပြောမလဲ MPD ပဲရှိတဲ့အချိန်မှာတော့ဒီဟို GSM မိတဲ့နေရာရှိတယ် CDMA မိတဲ့နေရာရှိတယ်ဒီကန်ယူရမ်မိတဲ့နေရာတွေရှိတယ်ပေါ့နော်။တချို့ line ပေါ်မှာမူတည်ပြီးနေရာဒေသပေါ်မှာမူတည်ပြီး line မိတာတွေကကွာသွားတယ်။အခုနောက်ပိုင်းကျတော့ promotion ပေါ်မှာမူတည်ပြီးတော့သူတို့ပေးတဲ့ package ပေါ်မှာမူတည်ပြီးလူတွေကသုံးလာကြတယ်ပေါ့နော်။အဲ့တော့အခုလေလူတွေကတော့ကျွန်တော်မြင်တဲ့လောက်တော့နှလုံးလောက်တော့အနည်းဆုံးကင်ကြတယ
်။ဖုန်းသုံးတာကဒီဆက်သွယ်ဖို့အဓိကမဟုတ်ဘဲနဲ့အင်တာနက်သုံးဖို့အတွက်ကအဓိကလို့မြင်ရတယ်လေ။ဆိုတော့တယ်လီဖုန်းဝယ်တဲ့လူတွေဘက်ကဘယ်လိုမျိုးသူတို့ဘက်ကရွေးချယ်တာမျိုးရောတတိထားမိပါလဲရှင
့်။ကဲအဲ့ဒါကတော့လေဟိုကျွန်တော်တို့နှစ်ပိုင်းလောက်ခွဲပြောရမယ်ထင်တယ်။ဘာဖြစ်လို့ဆိုတော့ဟိုကျွန်တော်တို့ချိန်မှာဒီဖုန်းရောင်းတဲ့အခါမှာကျွန်တော်တို့ကဒီ touch ဖုန်းတွေရှိရဲ feature ဖုန်း feature ဖုန်းဆိုတော့ကျွန်တော် keypad ပေါ့နော်ခလုတ်ဖုန်းတွေပေါ့။အဲ့တော့လူကြီးမှာတော့လူကြီးလူငယ်မရွေးဘူး touch phone တွေကိုသုံးကြတယ်သူတို့ရဲ့အဓိကရည်ရွယ်ချက်ကဖုန်းနဲ့ပြောမယ်သူတို့ internet နဲ့သုံးမယ်ဒါပေမဲ့ကျွန်တော်တချို့နေစုံနေပြားတွေမှာကြတော့အခုချိန်ထိ touch phone တော့မသုံးဘူးဒီရိုးရိုးဖုန်းပြောရုံလောက်ဆိုပြီးတော့ feature phone တွေလည်းဟိုသုံးတဲ့လူတွေလည်းအများကြီးရှိပါတယ်ဘာဖြစ်လို့ဆိုတော့ဖုန်းရောင်းအားကကျွန်တော်တို့ touch phone နဲ့ feature phone နဲ့ဆိုချင်မှာလူကြီးတွေမှာတော့ကျွန်တော် touch phone တွေကအများဆုံးရောင်းရတယ်ဒါပေမဲ့နေစုံနေပြားတချို့နေရာတွေမှာဆိုရင်ကျွန်တော်တို့ keypad phone တွေကဒီနေ့ဒီချိန်ထိရောင်းအားတစ်ခုအနေနဲ့ရှိနေပါသေးတယ် feature phone တွေကအဓိကတော့ဖုန်းပြောဖို့ပဲသုံးကြတာပေါ့နော်ဟုတ်ကဲ့ပ
ါဈေးပိုင်းကရောတော်တော်လေးကွာလား
ဈေးပိုင်းကတော့ကွာလားဆိုတော့ဒီ touch phone နဲ့ feature phone နဲ့တော့ကွာတာပေါ့နော်အခုဆိုလို့ချင်းကျွန်တော်တို့ဒီ touch phone တစ်လုံးကအနည်းဆုံး3-4သားလောက်ပေးရမယ်ဆိုလို့ချင်းတချို့အခုချိန်မှာ keyboard phone တွေက1,000-1,500ခွဲပတ်ဝန်းကျင်လောက်နဲ့ဝယ်လို့ရနေတယ
်အခု2015မှာတော့ mobile phone ဒီဆက်သွယ်မှုကအင်မတန်တိုးတက်လာတယ်လို့ပြောတယ်အဲ့တော့2016နှစ်အတွက်ကောကိုစရာလေးအနေနဲ့ဘာတွေထပ်ပြီးတော့တိုးတက်လာမယ်လို့မျှော်လင့်တယ်လဲတိုးတက်ဖို့ရှိတဲ့အခြေအနေတွေကဘာလို့ပြောနိုင်ပါလဲရှင့်
လာမယ့်2016မှာဆိုရင်တော့ကျွန်တော်တို့ဖုန်းသုံးတဲ့ user တွေကတော့ပို့ပြီးတော့များလာဖို့တော့ရှိတယ်။နောက်ပြီးတော့လို့ရှိရင် line တွေလည်းဟိုဓာတ်တွေပို့ပြီးတော့ကောင်းလာဖို့ကျွန်တော်မျှော်လင့်တယ်။နောက်ပြီးတော့လို့ရှိရင်ဒီ internet ပေါ့နော်ဒီ internet speed တွေရောဘာတွေရောအများကြီးအခုထက်ပို့ပြီးတော့တိုးတက်လာဖို့တော့ကျွန်တော်မျှော်လင့်တယ်။ဘာဖြစ်လို့လဲဆိုတော့ဒီ company ကြီးသုံးခုကလည်းအခုဆိုလို့ရှိရင်တို့လိုအပ်တဲ့ infrastructure ပေါ့နော်ဒီ BDS တွေကိုတို့နေရာအနှံ့မှာနိုင်တဲ့လောက်တောက်လျှောက်ဒီ infrastructure ကြီးစပြီးတော့ site နေတယ်ပေါ့နော်ဒီ tower line တွေ site နေဆိုတော့ဓာတ်တွေပို့ပြီးတော့internet ကပိုကောင်းလာမယ်လို့ကျွန်တော်မြင်တယ်။နောက်ပြောလို့ရှိရင်တော့အခုလိုသူတို့တွေအပြိုင်ဆိုင်လုပ်နေတဲ့အတွက်ကြောင့်အခုလူတို့ကိုချပေးနေတဲ့ promotion pack တွေကအခုထက်ပိုပြီးတော့ကောင်းလာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။ဆော့ဆော့ကိုစရာလင်းပြောထားတဲ့အထက်မှာ internet speed တွေပိုပြီးတော့မြန်လာစေချင်တယ်လို့ပြောတယ်ဆိုတော့အခုလက်ရှိအခြေအနေနဲ့နောက်ထပ်ထပ်ပြီးတော့ချင်းညစ်တွေထဲမှာတိုးတက်လာမယ့်အတိုင်းအတာဘယ်လောက်ထိပိုပြီးတော့ကောင်းလာနိုင်မယ်လို့ရောပြောနိုင်ပါလဲရှင
့်။ဟိုမှတယ်လီကားထဲမှာဆိုလို့ရှိရင်ကျွန်တော်အခုလောလောဆယ်အချိန်မှာ internet သုံးဖို့မလွယ်ဘူးတယ်လီကားထဲမှာဒီနောက်ပိုင်းဆိုလို့ရှိရင်တော့တို့တာဝါလိုင်းတွေပို site လာမယ် internet တွေပို့ပြီးပေါ်ဖြစ်လာမယ်ဆိုရင်နောက်ဆုံးကျွန်တော်တို့တက်လီကားထဲမှာပဲပြည့်ပြည့်ဘယ်လိုနေရာမျိုးမှာပဲမဖြစ်ဖုန်းကော device ကောဒီ data ရောပေါ့နော်သုံးလို့ရလိုက်တဲ့အခြေအနေတော့ဖြစ်လာမယ်လို့ကျွန်တော်မြင်ပါတယ
်မေးချင်တာဒီလိုပါအခုလောလောဆယ် 3G ထင်တယ်မြန်မာပြည်မှာเนาะအဲ့တော့နောက်ထပ်တိုးတက်လာမယ်ဆိုရင်ရောဘယ်လောက်ထိတိုးတက်လာနိုင်တယ်လို့ရောခန့်မှန်းနိုင်ပါလဲ
အခုလောလောဆယ်တော့ကျွန်တော်တို့ 3G ပေါ့နော်ဒီရှေ့နှစ်မှာ LTE ပေါ့နော်ဒါအနောက်နိုင်ငံတွေမှာတော့အခုဆို LTE သုံးတယ်ဆိုတော့ကျွန်တော် LTE ဖြစ်နေအောင် 4G လောက်တော့ကျွန်တော်ဖြစ်လာမယ်လို့အတူတူဆောက်ပါတယ်
ဖြစ်လာနိုင်တဲ့အနေအထားမျိုးရောမြင်ရပါလားရှင
့်မြင်ရပါတယ်ခင်ဗျဟုတ်ကဲ့ပ
ါ mobile လက်ကင်ဖုန်းရောင်းဝယ်ဖြန့်ချိရေးလုပ်ငန်းတွေကကျွမ်းကျင်သူကိုစရာလင်းက2015ခုနှစ်အတွင်း mobile ဆက်သွယ်ရေးတိုးတက်လာတဲ့အခြေအနေနဲ့2016ခုနှစ်ထဲမြန်မာနိုင်ငံလက်ကင်ဖုန်းဈေးကွက်မှာဖြစ်လာနိုင်တဲ့အခြေအနေတွေကိုခန့်မှန်းသုံးသပ်ခဲ့တာဖြစ်ပါတယ်ရှင
့်မန်းစုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာဘလော့ဂါရီပြောသမျှအစီအစဉ်ကိုစနေနေ့ညတိုင်းနဲ့တောက်ကြတင်းလာနေ့တိုင်းမှာပတ်စင်ထုတ်လွှင့်ပေးနေတာပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာစနွန်ကြီးည9နိုင်ခွဲရှိပါပြီ။ VOA ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885နဲ့လိုင်းလံ190တို့ကနေဆက်ပြီးတော့တင်ဆက်နေတာပဲဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီ။ထို့လို့သူကိုရန်နိုင်တဲ့အတူကိုကျော်သိန်းကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်။
မင်္ဂလာနေ့တက်ပါခင်ဗျာ2016ခုနှစ်တက်အတွက် VO ရဲ့စနေနေ့ညပထမအဆုံးတရက်လေးလိုင်းအစီအစဉ်စတင်ပါပြီဒီကနေ့အစီအစဉ်မှာကျွန်တော်တို့အခု2016ခုနှစ်နှစ်တက်တဲ့ရောက်လာပြီးတော့မကြခင်လပိုင်းတွေအတွင်းမှာပဲလွှတ်တော်အသစ်ဆိုတာပေါ်လာပါတော့မယ်ရွေးကောက်တင်မြှောက်ခံထားရတဲ့လွှတ်တော်အမတ်တွေနဲ့ဖွဲ့စည်းမယ်လွှတ်တော်အသစ်တခါအများစုအနိုင်ရထားတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်ဖွဲ့စည်းမယ်အစိုးရအဖွဲ့အသစ်ပေါ်လာတော့မှာပါဆိုတော့ဒီအခြေအနေမြန်မာနိုင်ငံမှာပြီးလာမယ့်လပိုင်းတွေအတွင်းဖြစ်မယ့်အခြေအနေဟာမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာအတွင်းဘယ်ဒုံကားနဲ့မှမတူတဲ့အခြေအနေအသစ်တွေဖြစ်ပါဒီလိုအခြေအနေမျိုးမြန်မာရာဇဝင်မြန်မာတမိုင်းမှာဘယ်ဒုံကားမှမရှိခဲ့ဘူးပါဘူး။ဒါကြောင့်မို့လို့အခုလို့အခြေအနေအသစ်တွေနဲ့အတူတစ်ချိန်လုံးကအလားမြန်မာနိုင်ငံမှာနှစ်ပေါင်းများစွာမြန်မာနိုင်ငံသားတွေဟာဒေတာတွင်မှာရောနိုင်ငံတကာမှာကျွန်တော်အထူးသဖြင့်တော့ဒေတာတွင်မှာပေါ့လေတကယ်ကတော့အနှိမ်ခံအောက်ကျနောက်ကျဘဝဖြစ်ခဲ့ကြရတာပါ။ပြောင်းလဲလာတဲ့အခြေအနေအသစ်တွေနဲ့တူအဲ့လိုအောက်ကျနောက်ကျဖြစ်ရတဲ့ဘဝကနေလွတ်ကြတော့မလားကောင်းထောင်မောကြွားနိုင်ကြတော့မလားဒါဒီနေ့ညအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးဖို့အတွက်ကျွန်တော်အဓိကဖိတ်ခေါ်ထားသူနှစ်ဦးကတော့ကျွန်တော်တို့ပြည်သက်တွေနဲ့မြန်မာနိုင်ငံသားတွေနဲ့ရင်းနှီးပြီးသားဒူးကဆွေးနွေးရအနုပညာရှင်ဆရာကြီးဦးဝင်းဖေဖြစ်ပါတယ်နောက်ဒူးကတော့စာရေးဆရာစာနယ်ဇင်းဆရာဆရာဦးဖွင့်ပင်ဖြစ်ပါတယ်ဆရာတို့နှစ်ယောက်စလုံးမင်္ဂလာပါလို့နှုတ်ခွန်းဆက်ပါတယ်ခင်ဗျာမင်္ဂလာနှစ်သစ်ဖြစ်ပါစေခင်ဗျာ
မင်္ဂလာပါခင်
ဗျာပထမဦးဆုံးဆရာဦးဖေနဲ့စားလိုက်ပါရစေဆရာနှစ်သိရောက်ပြီးလွတ်တော်သည့်အစိုးရအဖွဲ့တည်ပေါ်လာတော့မယ်မြန်မာတွေကောင်းထောင်နိုင်တော့မလားဆရာ
အဲ့ဒါကတစ်ချက်ရှိရယ်ဘာမှတစ်ချက်ကတော့ဟိုယုံကြည်မှုတဲ့ပတ်သက်လို့ဇဝေဇဝါဖြစ်နေတယ်ဘာလို့လဲနှစ်ပေါင်းမြောက်များစွာမယုံမရဲဖြစ်ခဲ့ရတဲ့အကျင့်ရှိတယ်အဲ့တော့အခုမယုံကြုံလေးဖြစ်နေတယ်တစ်ချက်ကတော့ယုံကြည်တဲ့အာသာတည်တင်ကြတာပဲပါရှိလို့ဆိုတော့ရွေးကောက်ပွဲမှာတနိုင်ငံလုံးပေါ့လေ90ရာခိုင်နှုန်းတော့ဒီတောင်မျိုးကမ်းမျိုးဆိုသလိုမဲပေးလိုက်ကြတယ
်ဟုတ်က
ဲ့ဒါအိဒါရဲ့ယုံကြည်မှုကိုပြတဲ့လက္ခဏာတစ်ခုလို့ထင်ရှားတယ်လို့ကျွန်တော်ယူဆပါတယ်က
ဟုတ်ကဲ့ဆိုတော့ခေါင်းထောင်နိုင်ဖို့အတွက်ဒီတာတွင်မှာနိုင်ငံတကာမှာမြန်မာနိုင်ငံသားဟေးလို့ဂုဏ်ယူနိုင်ဖို့အတွက်ဆရာရဲ့ယုံကြည်မှုကတော့ဇဝေဇဝါဖြစ်နေတော့မှာပေါ့လေဆရာဦးဖေးမြင့်ကရောဆရာကျွန်တော်တို့မြန်မာနိုင်ငံသားတွေခေါင်းထောင်မော်ကြွားနိုင်တော့မယ်လို့နှစ်သစ်မှာဆရာယူဆပါလား
ဟုတ်ကဲ့ကျွန်တော်ကတော့မျှော်လင့်ပါတယ်နော်ဒါနဲ့လည်းဆရာကြီးဦးဖေးပြောသလိုပေါ့နော်အဲဆရာတို့မေယုံမေပေးအေးနိုင်ရတဲ့ပုံပေါ့နော်ကျွန်တော်ကတော့ဒါသာငါတို့ဒီကဆွေးပြောင်းတဲ့အနေအထားဆိုတာအဲဖြစ်တော့မယ်ဆိုတော့အဲလက္ခဏာရတဲ့တော်တော်များများခင်ဗျာတွေ့နေရတယ်လောက်ကိုင်းနေဖြစ်တော့လို့ဒါတကယ်ဖြစ်တယ်ကျွန်တော်တို့ဒီနေရာအဲ့တော့ကောင်းကောင်းခင်ဗျာနေတယ်တော့ကျွန်တော်တို့တိုင်းလူကြီးတားရဲ့အဲဟာကောင်းလို့ခါရဖို့
ဆရာဦးဖေးမြင့်ခင်ဗျာဟုတ်ကဲ့ဆရာဆရာဖုန်းလိုင်းကကျွန်တော်ရလိုက်ပြတ်လိုက်ဖြစ်နေပါတယ်ဆရာတန်တောက်လျှောက်မကောင်းပါဘူးကျွန်တော်တို့ဆရာကိုလိုင်းပြန်ချပြီးတော့ပြန်ခေါ်ပါမယ်ဆရာနော်ဆရာဖုန်းချလိုက်ပါကျွန်တော်တို့ပြန်ခေါ်ပါမယ်ဆရာဦးဖေးမြင့်ကိုကျွန်တော်တို့ပြန်ခေါ်နေတဲ့အချိန်မှာကျွန်တော်တို့ဒီအစီအစဉ်အတွဲ VOE Burmese ဗျူမြန်မာဌာနရဲ့ Facebook fan page ပေါ့လေ Facebook စာမျက်နှာကနေပြီးတော့ကျွန်တော်တို့ကြော်ညာခဲ့ပါတယ်အဲ့ဒီမှာမှတ်ချက်လာပေးကြတဲ့တော်တာရှင်တွေရှိပါတယ်အဲ့ဒီပြီးအထူးကျေးဇူးတင်ပါတယ်အဲ့ဒီထက်ကကျွန်တော်မှတ်ချက်တချို့ကိုအချင်းချင်းကျွန်တော်ပြောပြရစီဒီမှတ်ချက်တွေကခုနဆရာကြီးဦးဝင်းဖေတို့ဆရာဦးဖေမြင့်တို့ပြောထားတဲ့သဘောထားမှတ်ချက်တွေနဲ့လည်းအတိုင်ငယ်ထင်ရနေလို့ပါတော်တာရှင်တယောက်ကပြောပါတယ်လာမယ့်အစိုးရအသစ်မှာလုပ်ပိုင်ခွင့်ကအသိမြင်သေးပါဘူးတဲ့ဒီတဲ့ဝင်ကြီးကိုကြော်နိုင်မှလောလောဆယ်လုပ်ပိုင်ခွင့်ဖြစ်မှာပါတဲ့စူးစီးချုပ်ကနေရာတကာချုပ်ကင်နေကျင်တာတဲ့ဖွဲ့စည်းပုံ436ကိုပြင်နိုင်မှအစိုးရအသစ်ထိန်းကြီးလို့ရမယ်ထင်ပါတယ်တဲ့နောက်တစ်ယောက်ကတော့ကျွန်တော်ကတော့ဗိုလ်ချုပ်စကားအတိုင်းပဲပြောချင်ပါတယ်တဲ့လွတ်လပ်ရေးရတာနဲ့ပဲပဋိသာပင်မြေကမပေါက်နိုင်ဘူးဆိုသလိုဒီမိုကရေစီရတာနဲ့တော့ဖြစ်လာမှာမဟုတ်သေးပါဘူးတဲ့နောက်တစ်ဦးကပြည်တွင်းချင်းချင်းအမြန်ဆုံးရမှပြည်သူတွေမျှော်မှန်းတဲ့ပန်းတိုင်ကိုမြန်မြန်ရောက်မယ်လို့ယုံကြည်ပါတယ်တဲ့ဆရာဝန်ဖေခင်ဗျာလူတွေကဒီအခြေအနေအစ်ကိုစောင့်စားကြရတာနှစ်ပေါင်းများစွာကြာပါပြီလူတွေကမျှော်လင့်ချက်တွေကလည်းပဲအင်မတန်ပြင်းထန်ပါတယ်အင်မတန်မြင့်မားပါတယ်ဆိုတော့ဒီမျှော်လင့်ချက်တွေပြင်းထန်မြင့်မားတဲ့မျှော်လင့်ချက်တွေရဲ့ယာကိုင်းတို့ဘလောက်လောက်များဖြစ်လာလိမ့်မယ်လို့ဆရာတွေးလဲဆရာ
အာကျွန်တော်ကတော့အကောင်းမြင်ဝါဒီဗျ
โอเค
ကျွန်တော်က50အနည်းဆုံးကျွန်တော်မျောလင်းနေက
ြဟုတ်ကဲ့
လူတွေကဒီပြီးခဲ့တဲ့ရွေးကောက်ပွဲကြီးမှာဒီသူတို့ပြည်သူအများရဲ့အခွင့်အရေးကြီးရအောင်လို့ဆိုပြီးတော့ယုံကြည်မှုအပြည့်နဲ့မဲပေးခဲ့တဲ့အပြင်မဲပေးပြီးတဲ့အခါမှာသူတို့ရွေးချယ်မှုကမှန်ကန်တယ်ဆိုတာကိုသက်သေပြဖို့သူတို့ဟာအယံလင်းဖြစ်နေတယ်လို့ကျွန်တော်ကယူဆပါတယ်တခြားရွေးကောက်ပွဲတွေကမတူပါဘူးနှစ်ပေါင်းများစွာစောက်ပြီးတော့မှသူတို့ပြည်သူအမှန်နဲ့နော
်ဟုတ်ကဲ့
သူတို့အဆုံးပြအမှန်နဲ့ဆိုတာကိုသူပြဖို့ပြဖို့ဆိုတာသူတို့ကိုယ်တိုင်ဒီအုပ်ချုပ်ရေးတွေစီမံခန့်ခွဲရေးတွေမှာစိတ်ပါလက်ပါပါဖို့ပါဝင်ပြီးရှင်းလင်းကြဖို့ကူညီကြဖို့သူတို့ဒီအခက်ဆံနေတယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ဆရာအင်မတန်မြင့်မားတဲ့လူလူရဲ့အင်မတန်မြင့်မားတဲ့မျှော်လင့်ချက်တွေ50ရာခိုင်နှုန်းထက်မနည်းတော့ပြည့်လိမ့်မယ်လို့ဆရာဦးဖေကယုံကြည်ပါတယ်ဆရာဦးဖေမြင့်ခင်ဗျာကျွန်တော်ခုနဆရာဦးဖေကိုမေးတာကဆရာဦးဖေရဲ့သဘောထားကိုကြားချင်ခဲ့တာကအင်မတန်မြင့်မားနေတဲ့မဲဆန္ဒရှင်လူတူရဲ့မျှော်လင့်ချက်အခြေအနေအစ်အခင်းချင်းတင်းအောက်မှာအကောင်းကြီးဖြစ်တော့မယ်ငါတို့တိုင်းပြည်တော့ကောင်းပြီဟဲ့လို့အင်မတန်မြင့်မားနေတဲ့မျှော်လင့်ချက်တွေဘလောက်ရာခိုင်နှုန်းထက်ပြည့်မယ်လို့ဆရာကယုံကြည်ထားပါတယ်
ဟုတ်ကဲ့ဗျာဒီလိုလိုကရောက်ကုန်နေမှာကူအဲ့ဒီဒီမိုကရေစီအခုကြောင်းတော့ပါဝင်ရမယ်ဆိုရင်ပါဝင်မှုတကယ်ရှိရဲအဲ့ဒါလည်းကျွန်တော်နေတယ်ဒါကြောင့်မလို့အဲကျွန်တော်တို့ဘေးအမှားချင်းစဉ်းစားတတ်တယ်ဆိုတော့ဒီလိုအဲရောမန်တာတဲ့ပေါ့နော်အမေရိကအောင်ဒီမှာ
ဟုတ်ကဲ့ဆရာဦးဖေမြင့်ကိုကျွန်တော်တို့တစ်ခါပြန်လွတ်သွားပြန်ပါပြီဆရာကလက်ရှိအခြေအနေမှာပကူးမှာစာပြဟောပြောပွဲအတွက်ရောက်နေတဲ့ဂျားတွေကစာပေဟောပြောပွဲဟောပြောပြီးပြီးချင်းမှာပဲကျွန်တော်တို့ဒီစီစဉ်မှာပါဝင်ဖို့ဖိတ်ကြားတာကိုလက်ခံပြီးတော့ဒါဘကူရဲ့ဆရာစာပေဟောပြောပွဲလုပ်နေတဲ့နေရာကနေပြီးတော့ဝင်ပါနေတာဖြစ်တဲ့အတွက်ဆရာရဲ့ဖုန်းလိုင်းကကောင်းတစ်ချက်မကောင်းတစ်ချက်ဖြစ်နေတာပါဒီအတွက်ကတော့ကျွန်တော်တို့မြန်မာနိုင်ငံကသောတာရှင်တွေကအပြည့်အဝနားလည်ပြီးပြီးသားလို့ကျွန်တော်အဲ့လိုပဲသဘောပေါက်ပါတယ်ဆရာဦးခွေမြင့်ကိုကျွန်တော်တို့ထပ်ပြီးတော့ဆက်သွယ်ကြည့်ပါဦးမယ်ဆရာဦးခွေမြင့်ကြားပါသေးလားဆရာ
ကျွန်တော်ကြားတယ်
ဟုတ်ကဲ့ဆရာဆရာဆိုတော့နောက်ဆုံးပိုင်းလေးကျွန်တော်လွတ်သွားလို့ပါဆရာရာဂိုင်းတော့ဘယ်လောက်လောက်ထိယုံကြည်ပါသလဲဆရာ
အော်ရာဂိုင်းနှုံးနဲ့တော့ပြောဖို့ခက်ပါတယ်ဒါပေမဲ့ပြည်သူလူထုကဟိုတခဲနဲ့မဲပေးထားတယ်အဲ့တော့ပြည်သူလူထုကညှော်မှန်းချက်တင်မကဘူးဗျာဒီညှော်မှန်းတဲ့ထားတဲ့ဒီသူတို့ပြည်သူသူတို့ရဲ့ညှော်မှန်းချက်တွေအောင်မြင်မှုအတွက်အဲလှုပ်ဆောင်ရမယ်ဆိုလဲဝန်ကုန်းလှုပ်ဆောင်မှုအစင်းသေးရှိနေတယ်စကားတက်ကြွနေတယ်ထက်တန်နေတယ်လို့ကျွန်တော်ကတော့မြင်ပါတယ်ဒါကြောင့်မို့လို့ဟိုတချို့ကစိုးရိမ်တာကပြည်သူညှော်မှန်းချက်ကမြင့်နေတယ်အဲ့ဒီအတိုင်းဖြစ်နိုင်ပါမလားလို့ဆိုတယ်ဒါမျိုးလို့အခုကပြည်သူကသူကိုယ်တိုင်ပါဝင်တဲ့ကိစ္စမှာဆိုရင်မအောင်မြင်ဘူးဆိုရင်တော့မှဘယ်ခက်ခဲတွေကြောင့်မအောင်မြင်ဘူးဆိုတာသူနားလည်တယ်။အောင်မြင်ရတော့ဘယ်လိုလုပ်လိုက်လို့အောင်မြင်လဲ။အဲ့တော့ကိုယ်အောင်မြင်အောင်ဆိုရင်တော့ဘာတွေလုပ်ရမလဲဆိုတော့အဲဒီလိုအသိစရာတွေရှိပြီးတော့လုပ်ချက်လေးမလို့ကျွန်တော်ကတော့မျှော်လင့်တယ်။
ဟုတ်ကဲ့လူလူကခိုင်ကြည့်ပြီးတော့မျှော်လင့်နေတာမဟုတ်ဘဲနဲ့သူတို့ကိုယ်တိုင်တင်လိုက်တဲ့အစိုးရအတွဲအောင်မြင်အောင်သူတို့ကိုယ်တိုင်လည်းပဲဝင်လှုပ်ဖို့အတွက်အစဉ်သင့်ဖြစ်နေတာကြောင့်အောင်မြင်မယ်လို့ဆရာရဲ့ယုံကြည်ချက်ဟုတ်ကဲ့ပါဆရာကျွန်တော်ပထမအဦးဆုံးတိုက်ရိုက်ဆွေးနွေးမယ့်သောတာရှင်တူကိုဖိတ်ခေါ်ပါရစေမြန်မာနိုင်ငံတွင်းကပါဦးစိန်ထွန်းဖြစ်ပါတယ်ဦးစိန်ထွန်းခင်ဗျာဦးစိန်ထွန်းကိုတိုင်ကရောနှစ်သစ်မှာခင်းချင်းသစ်အချိန်နေသစ်အစိုးရသစ်လွတ်တော်အသစ်အဲ့ဒီအသစ်တွေအောက်မှာမြန်မာနိုင်ငံသားတွေခေါင်းထောင်မော်ကြွားနိုင်တော့မလားဦးစိန်ထွန်း
ခေါင်းထောင်မော်ကြွားနိုင်ဖို့တော့2016မှာလိုလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
โอเค
จ้างเลยครับฮัลโหล
โอเคจ้าบาร์เรียบร้อยครับ
จ้างเลยครับที่เราสู้จ้ากูบ้าวันปั้นบุบีเมย์ยักษ์กว่าที่เราช่วยกูเจียวเจียวเรามาคุยกันดีดีจ้าเรมัวร่าเรมเมซี่เรียด้วยนักท่องเที่ยวชาวคุณเนมาเราก็ทำมาจ้าในมือรู้เลยว่าเมย์รู้จักเราเนี่ยมาเลยครับ
โอเคครับอุ้งเส้นทองเจสุมยาอีเต็มมาเลยแต่ข้าดากุนารงาเสียงเหี้ยก็เลยไปดีนะพัตตลุพิโอทาราชิบาร์เจ้าหน้าท่าตัวราชินดูดเสร็จพิโคไลบามันปีโรมาเสียงเหี้ยเย่บัวรากูเจ้าหน้าท่าจ้าจาราบอกเมียดูเดียวก็รอดูก็ไทยนั่งงานก็องพิณดูข้าเดสข้ามาเจ้าหนีราบ้าอุตันทงมาอุตันทงอุตันทงกูไรงาดูข้าเดสข้าเนี่ยมาเจ้าหนีเรื่อยสุรอุตันทงยังมีอะไรจะก้าวไปลุชิดเลยเปล่า
โอเคบอกเนี่ยฉันว่าเนาะจริงจริงแล้วเนาะฉันว่ารูปปีสามสิบเพื่อนกันละปีของสองชีพเอาเงินเลยดาวสังสุจีนั่นก็ดูดีอาจจะมาปีดูปีดูดูว่าท้องกว่ากูจะคุณมาอยู่เกะยึดเช็ดตัวเปลี่ยนเดี๋ยวรูดูของสองพิเคเลยครับรูดูของสองอันนี้เยอะอันนี้อันนี้ก็เช่นกบ้านยืนยันอยู่เป็นที่สิ่งที่เป็นตัวจ้ากบ้านยืนยันอยู่เป็นที่สิ่งกูได้ที่มาในกันมาอุจิอุชองรู้ว่ามาพูดตัวจ้าที่เกิดอะไรปัจจัยลุยืนยันว่าเป็นกูจะมีการละกูฉันรู้ของสองนี้เนี่ยชัดทั้งยี่ดอกกองเทียพอเรนี่มารูดูเส้นชันน้ำมือ
โอเคสรุปอุดันทุ่งก็จะนอนเสร็จเรียบร้อยจีน่าดูข้าเดสขันเนี่ยมาสรุปอุดันทุ่งดูลูดูข้าเดสขันเนี่ยมาเจ้าหนี้เรื่อยลูดีสัวเด็ดจะปีเดียข้าจะเองกูนายงานกูเปลี่ยนกูย่ารอไม่รู้ว่ามีอะไรท้าจ้าละ
โอเคครับมีอะไรท้าเนี่ยมันหกบาทครับจีน่าชิวันเอชยามาจีน่ารู้สิ่งนี้เราต้องไปดีกว่าอีกครับเราเล่นเท้าเนี่ยมันกบมันก้าวไปจันทร์รู้ตัวแม่เนี่ยก็ดีกว่ามาอยู่ที่เล็กแค่นี้ยืนด้านในเงี้ยกองกองพิเศษตัวจันทร์รู้เปลี่ยนบุตรจูด้านในวันนี้ครับ
อุตันทุนรู้เนี่ยมาพิวเปลี่ยนบุตรสูบีรู้เสียงน้องปีท้าบีบีบ่
โอเคครับยังไงเอชยามาจันทร์รู้เสียงก็ต้องดีท้าบีบีคร
ับโอเคอุตันทุนเจสุมย้ายที่มาเลยดูข้าเดสขันเนี่ยการนี้วิดีโอคุณลุงมีสัตว์เปรียบสูเรด้วยชาวอุ้มพี่ครับจันทร์รู้คู่เวจ้าเก็บมาเลยดูข้าเดสขันเนี่ยมาชินีเลยดูข้าเดทุยเย่เปลี่ยนเล่นเจ้าเรามาที่เราจีนีนะเสีย
ดีใจมากเนาะดีจังเพราะว่าอาลุงอ่ะจะจวนดีแล้วจันโอ้โซดารุงอ่ะพี่น้าเนี่ยจะคู่บ่เลย
โอเค
โมจวนไหนเนี่ยเส้นบ่เลย
โอเค
โมจวนไหนเนี่ยสุดาละเส้นเงี้ยจีเดียวจะคู่กับจันโอ้ลูกชิวายบ้ากาซาบ่เลยเชียร์อาลุงจันโอ้ลูกบุ๋มบุ๋มเนี่ยได้เนี่ยเอาเนี่ยเนี่ยด้วยสุดาแล้วจะคู่กับรู้ตุ้งเราอุท่าว่าเราอย่างเราตุ้งเราดีสิบังคับไว้เนี่ยปัจจัยลูกสาวสาวเนี่ยพีวีพีเนี่ยมาลงในที่มือสุดแค่บ่เลย
โอเค
น้องเอร่าเรื่องมัวจวนในนั้นละจะโดนรู้ว่าอนาคตเจ้ามือละยามไม่สุยจะโดนรู้ว่าเงินนั่นละจะดูดีเพียงบ่เลยวิบวันในเนี่ยพิโอในเนี่ยสูในเนี่ยเดียวคุณยังไงนู่นเดียวยังได้ยุ่ยโอ้นั่นละก็พิโอท่านนั่นเด็ดนั่นเด็ดถ้าลงวันวันจ้าเสียก็ไม่กินซะบ้า
โอเคเสีย
ถ้าวันปีเดียวเช่นมาดีดีคือนายว่าเลยปาร์ตี้เก่าสาวกันยังไม่ชีว่าเลยจูบีจ้าเลยนายเนี่ยด้วยสูบีจ้าเลยวันจ้าจีหมอจ้าจีท่านกูเนี่ยท่านก็จะไม่รู้จะว่าเนี่ยทิ้งยาว่าสูรุทิ้งอะไรเปล่า
โอเค
แต่เรื่องสูรุสิไอ้ลูกอันยองยังชีเด็ดเองก็บุ๋มไงมันชีวุ้นสุยอันตัวนี้กูมัวจ้าบุญยารมันนี่ทางมันชีว่าเลย
โอเคป่ะ
เสร็จแล้วจะบอกคุณอาดาหัวบีบีสุยเนาะไอ้ลี่เช่นนี้เราโมจ้าไหนก็มาดีจะไปเลย
โอเคเสียเช่นนู้นก็สุยมีมาในแง่นารียาสุจาบาสุจันโอดานมุนารคุณเนี่ยพิโอราบามีมาในแง่นารีด้วยพี่บ้าคิดตัวอะไรกันมาทุบไปเลยพาสปุกับพี่ในแง่กุลลัมมาปอลีพาสปุกสาวกันนี่ยาวมาดีนี่ยังสาวกูฮัลโหลดีดารุ่นลิซี่ด้วยมาสิงคโปร์ไทยมาเลเซียอินโดนีเซียซาดิอาบินดีเทวีเรนังงานนี้เพลย์บอลจันทร์รู้อะไรดีดารุ่นนังงานนี้ดีมาดาวมาดีสาวกูมีนดานเนี่ยมานังงานดามันตีบีรู้อะไรลิซี่ด้วยมามาดูเรื่องเช่นนี้เนี่ยสั้นๆแข่งกันอะไรจันทร์ก็ตุยเกะจ้าเกะมีเกะตีเกะอยากรู้บ้างเลยสาวกูมีเนื้อสงสัยอะไรเช่นนี้แล้วกว่าจอดวันไหนบีรู้พิลุยาวิลาเซีย
โอเคเอร่ากันเรานังงานกันเนี่ยสั้นๆเดี๋ยวพิมพ์บอกยาเนาะก็ประมาณนั้นเพราะฉะนั้นเราจันทร์เราได้ดูดีได้เลยอ่ะเช้าสูงวันนี้สดๆเพราะฉะนั้นเราลุลละเดนี่ครับเลยยาวกันเลยข้าจะเราลุกเลยลุลละเดลุกเลยเอฟพีบีนอดีกองหมอนไหนเนี่ยอันนี้ทานอยู่หรอยังต้องชิลามั้งจ้า ပြီးတော့ဆောစောကျွန်တော်ပြောသလိုကျွန်တော်တိုင်းပြည်အခုကြောင့်ဒီဒီမိုကရေစီအခုကြောင့်တိုင်းပြည်ကွန်ပျူတာတွေကိစ္စတွေမှာကိုယ်တိုင်ပါဝင်လို့ရလာမယ်။နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ဒီကောင်းဆောင်မှုပေါ့နော်။ကောင်းဆောင်မှုကအရင်တော့ကွာခြားသွားလိမ့်မယ်။အခုကျွန်တော်တို့ရွေးချယ်ထားတဲ့လမ်းကြောင်းကတင်ပြရေးနော်ငြိမ်းချမ်းရေးဆိုတဲ့လမ်းကြောင်းကိုရွေးချယ်တယ်။တင်ပြရေးငြိမ်းချမ်းရေးရှိလာလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကွန်ပျူရေးရလည်းပဲကျွန်တော်တို့လော်လကူနဲ့ဖြစ်လာလိမ့်မယ်လို့မြင်တယ်။လော်လကူဆိုတာကတိကတော့ရှိရရှိမှာပေါ့တော့ဒီနော်လို့နောက်ဖြစ်နေတဲ့အန္တရာယ်နေတဲ့အနေထားတွေဖြတ်စီးနေတဲ့အနေထားတွေကနေကင်းလွတ်တဲ့အတွက်ကြောင့်မလို့ဒီဆောက်ရင်ဒီဆောက်တော့ကျွန်တော်တို့အကျိုးရလက်ရှိအနေထားတွေဖြစ်လာနေမယ်ပြီးတော့နောက်ကုသေးမြင်သာမှုပေါ့နော်ပြီးတော့အာဂရီလိုက်စားမှုဘာညာစားဖြင့်အဲ့ဒီလိုဟာတွေကိုလည်းအဲရှင်းလင်းတဲ့အလုပ်ကိုအထူးတရားကိုလုပ်တာလို့ရှိရင်ကျွန်တော်တိုင်းဒီကားတွေကကိုလုံးတော့ကိုခံစားရဆိုတဲ့အနေထားမျိုးကိုဒီနှစ်ပိုင်းထဲမှာစတင်ပြီးတော့အနေချင်းကြီးစမ်းလို့ရလာမယ်အဲ့ဒါဆိုရင်ရှေ့အတွက်မျော်လင့်လို့ရလာမယ်ငါတို့ကဘယ်လောက်ဆိုရင်တော့ဘယ်လိုအနေထားမျိုးလောက်ပြီးရောက်လာမလို့မြင်လာလို့ရှိရင်လူတွေကနည်းနည်းတော့ဟိုကောင်းကုန်နေရနေကောင်းတော့မော့လာနိုင်မလို့မြင်တယ်ကျွန်တော်တို့တိုင်းပြည်ကအခုကြောင်းကအဆင်ပြေအောင်မြင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီနိုင်ငံရေးရအခွင့်အရေးတွေလွတ်လပ်ခွင့်တွေရလာသလိုစီးပွားရေးကလည်းဖွံ့ဖြိုးလာတာလာပြီးဆိုတော့မြင်ရင်အိန္ဒိယအိန္ဒိယတိုင်းပြည်တွေကလည်းကျွန်တော်တို့တိုင်းပြည်အောင်စိုက်လာမယ်ကျွန်တော်တို့တိုင်းပြည်ရဲ့အခုကြောင်းအောင်မြင်မှုပြီးတချို့ပြောသလိုဒါတချို့ကျွန်တော်တို့အာဏာရှင်စနစ်အောင်မြင်တဲ့တိုင်းပြည်တွေတိတ်မလွတ်လပ်သေးတဲ့တိုင်းပြည်တွေဖို့ဆိုပြီးတော့မှာပြီးတော့ဒီပေါင်း90အာဏာရှင်စနစ်အောက်ကနေပြီးတော့လွတ်မြောက်ပြီးတော့ကူးပြောင်းနေပြီးတိုးတက်နေပြီးဆိုတဲ့ဟာဒီနမူနာပြပြဖြစ်တဲ့အတွက်ကြောင့်အဲ့ဒါဒီလည်းပဲကျွန်တော်တိုင်းပြည်အတွက်ကောင်းမွန်စရာပေါ့နော်ကျွန်တော်ဒီမျိုးတွေအတွက်ဂုဏ်ယူစရာတစ်ခုဖြစ်နိုင်တယ်လို့ကျွန်တော်ကတော့စဉ်းစားမိတယ
်ဟုတ်ကဲ့ဆရာကျွန်တော်ဆရာပြောတာကိုကျွန်တော်ဒူရဲနေနဲ့အမြဲတမ်းသဘောတူပါတယ်မြန်မာနိုင်ငံရဲ့အပြောင်းအလဲအခြေအနေငယ်အခြေအနေရာဘယ် political playbook ဘယ်စာအုပ်ဘယ် theory တွေမှမပါသေးတဲ့အခြေအနေပါခံမှန်းသုံးသပ်ချက်တွေရာလဲအမြဲတမ်းလို့လွဲခဲ့တာကြီးပါပဲတကယ်လို့သာမြန်မာနိုင်ငံကဒီပုံစံအတိုင်းပုံမှန်လေးဆက်သွားမယ်ဆိုရင်တော့ဒါကူကတီချာအထူးပြုလေးလာစရာအခြေအနေတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်ကိုယ်တိုင်လည်းပဲအဲ့လိုယူဆပါတယ်ထိုင်းနိုင်ငံကနောက်ထပ်ဝင်ရောက်တိုက်ရိုက်ဆွေးနွေးမယ်တော်တော်ရှင်သူကိုဖိတ်ခေါ်ချင်ပါတယ်ကိုတီလည်းမှုတဲ့လီလိုင်းရဲ့ပင်တိုင်းတော်တော်ရှင်တူပါကိုတိလဲမှုကြားရပါတယ်နော
်ဟုတ်ကဲ့ကြားရခင်ဗျ
ာကိုတိလဲမှုကလည်းထိုင်းနိုင်ငံမှာကိုယ်တိုင်ရှိနေတာဆိုတော့ကိုတိလဲမှုဘယ်လိုသဘောရသလဲမြန်မာနိုင်ငံသားတွေခေါင်းထောင်နိုင်တော့မလား
ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံသားတွေခေါင်းထောင်နိုင်ဖို့ကတော့အလားအလာအများကြီးရှိပါတယ်ခင်ဗျာကျွန်တော်ကလည်းအနေနဲ့ဒီလိုဒီအန်ဒီပေါ်တော့မခင်ကြပါလို့ကျွန်တော်ကိုယ်တိုင်ကလည်းစောခဲ့တာရှိပါတယ်ခင်ဗျာအဲ့ဒါအတွက်ကျွန်တော်တို့ကတော့ဝမ်းသာပါတယ်နော
်ဒါ
ပေမဲ့ကနော်ဒီလေကျောင်းလူတမ်းမှုနဲ့ပတ်သက်ပြီးတော့အခုခိုင်းဆူရလှုပ်လိုက်တဲ့ချက်ကျွန်တော်မြန်မာနိုင်ငံကိုနော်အမောင်ချလိုက်တဲ့သဘောမျိုးမှာဖြစ်နေတယ်ကြ။နော်အဲ့ဒီဒီနိုင်ငံဖြစ်အောင်သူကလှုပ်ဆောင်လာတဲ့သဘောမျိုးဆိုတော့ကျွန်တော်ကဘလို့နည်းလက်ရှိအဆူရအဖွဲ့အစည်းနဲ့ဘလို့လှုပ်ဆောင်ကြမလဲ။ဒီဘလို့လှုပ်ဆောင်ကြမလဲဆိုတော့ဒါကျွန်တော်စိတ်ဝင်စားကြဖြစ်နေပါတယ
်။ဟုတ်ကဲ့ကိုတိလည်းမူ
ဒီခိုင်းနိုင်ငံဆရာလှုပ်ဆောင်မှုကတော့ကျွန်တော်ကလုံးဝလက်ခံနိုင်ကြမရှိဘူးလို့ကျွန်တော်ပြောချင်တယ
်။ဟုတ်ကဲ့ကိုတိလည်းမူကျေးဇူးအများကြီးတင်ပါတယ်ဆရာဦးမေခင်ဗျာကျွန်တော်ကမြန်မာနိုင်ငံသားတွေဟလာကောင်းထောင်နိုင်တော့မလားမော်ကြွားနိုင်တော့မလားလို့ဆိုတဲ့နေရာမှာအခုနောက်တော်တော်ရှင်ကိုတိလည်းမူပြောသွားတယ်လို့လေကျွန်းဖြစ်ရလိမ့်ကဒါကျွန်တော်နမူနာတစ်ခုနဲ့ပြောတာပါကျွန်တော်တို့ဒီအကြောင်းကိုပြောဖို့ဒီထဲမှာမပါပါဘူးဟလာမြန်မာနိုင်ငံသားတွေပြည်ပနိုင်ငံတွေမှာဆိုကြပါစို့အတက်ခံရတယ်လို့ဘာလို့ဆိုတော့တစ်ချိန်လုံးကအများကြီးဖြစ်ခဲ့တာပါလူမသိသူမသိနဲ့ဖြစ်ခဲ့တာတွေလည်းအများကြီးပါဆရာတို့ကျွန်တော်တို့သိခဲ့တာတွေလည်းအများကြီးရှိပါတယ်ဆိုတော့မြန်မာနိုင်ငံပြောင်းလဲသွားတာနဲ့အများအဲ့လိုမျိုးပေါ့လေပြည်ပနိုင်ငံတွေမှာမြန်မာနိုင်ငံသားတွေကြုံတွေ့ရတဲ့အခြေအနေတွေဒီငကူဖြစ်ခဲ့တာတွေလည်းပို့ပြီးတော့တက်တာသွားမယ်ပို့ပြီးတော့အနေဆုံးအပြည့်နဲ့ပို့ပြီးတော့အကာအကွယ်အကူအညီတွေရလာမယ်မြန်မာနိုင်ငံသားဆိုရင်တဘောကအေးဟိုထင်တိုင်းတော့လုပ်လို့မရဘူးဟေးတို့တို့မှာတို့အစိုးရကတို့ကိုကြီးစုဆောင်ရှောက်တယ်ဆိုတာမျိုးလောက်ဖြစ်လာမယ်လို့ဆရာဦးဖေယူဆပါသလားဆရာ
ကျွန်တော်ကတော့အဲ့ဒါအများကြီးတိုးတက်မယ်လို့ကျွန်တော်လုံးဝယုံကြည်ပါတယ်။ဘာလို့ဆိုတော့တစ်ချိန်လုံးကဒီတိုင်းပြည်အတွက်သွားတဲ့လူရာခိုင်လူ90လောက်ဟာဒီအစိုးရထမ်းရင်းနဲ့စိတ်ရှိရယ်ညီရွက်ချက်ရှိရယ်အဲ့ဒါကြောင့်မို့တိုင်းပြည်မမအစိုးရရဲ့ဖန်ယုံနေကိုတိုင်းကဂရုမစိုက်ပါဘူး။သူကလည်းအတင်းနဲ့အများရန်သူလူသဘောထားနေတဲ့အနေအထားတွေတွေးရတယ်ဗျာ။
အဲ့တ
ော့အကာအကွယ်ပေးစရာရှိရပါအောင်အမြောက်အများချွေရမှာလေအဲ့တော့အခုတော့အဲ့လိုမဟုတ်တော့ဘူးပြည်သူအစိုးရဖြစ်တယ်ပြည်သူတွေကလည်းဒီအစိုးရကိုမစမ်းကြတော့ဒါကြောင့်မို့ဒီအစိုးရကခန့်နေတန်ယုံတွေကိုလေညွန်ကြားချက်တွေအပြည့်ရှိမယ်ဘဝပြည်သူတွေကိုအကာအကွယ်ပေးရမယ်ကူညီရမယ်အဲ့ဒီအခြေခွာတိုးတက်မှုကအများကြီးကွာပါလိမ့်မယ်
ဟုတ်ကဲ့
ဒီဥဆိုင်တာချင်းအများကြီးကွာလိမ့်မယ်လို့ကျွန်တော်လုံးဝယုံကြည်ပါတယ်
ဟုတ်ကဲ့ဆရာဆရာဦးဖေးမြင့်သဘောထားလဲကြားပြစီ
ဟုတ်ကဲ့ခင်ဗျ ဟိုတစ်ချိန်တော့ကျွန်တော်တို့မြန်မာပြည်ကနေပြီးတော့တိုင်းတစ်ပါးကိုထွက်သွားတယ်ဆိုတာဆရာကြီးဝဲပြောသလိုအစိုးရနဲ့မတင်တင်တဲ့အကြောင်းတွေအများကြီးပါတော့ပေါ့နော်။နောက်တစ်ခုကဘာလဲဆိုဟိုကျွန်တော်တိုင်းပြည်ကလွတ်လပ်ခွင့်တွေမရှိဘူး။နောက်ပြီးတော့အခွင့်အလမ်းပေါ့နော်တိုးတက်ဖို့အခွင့်အလမ်းတွေမရှိဘူး။မရှိတဲ့အခါကျအခွင့်အလမ်းပဲမှရှိတယ်လေ။တိုင်းတစ်ပါးမှရှိတယ်။တိုင်းတစ်ပါးမှဆိုဘယ်နေရာရှိတယ်ဆိုကမ္ဘာလုံးမှရှိတယ်။ကျွန်တော်တို့အိမ်ကြီးနာချင်းတိုင်းပြည်တွေဟိုကမ္ဘာနဲ့ရှင်းလိုက်ရင်တိတ်မတိုးတက်ပြီမလို့ကျွန်တော်တို့ဆိုင်တော့ဒီဘက်မှာအခွင့်အလမ်းရှိသေးတယ်ဆိုပြီးကျွန်တော်စီကတွားချက်တော့ဗျာ။တွားချက်ရတဲ့အခါကျတော့ကျွန်တော်တို့ဒီပြတော့ပြန်တာအားလုံးလည်းသိပါတယ်ကျွန်တော်ဒီအင်မတန်မှနိုင်ကြတဲ့အလုပ်ဒီမှာဝင်လုပ်ရတယ
်
ကျွန်တော်ဒီတရားဝင်သွားနိုင်တာမဟုတ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့မှာတရားဝင်ရပိုင်ခွင့်တွေတောင်းဆိုလို့မရဘူးစောစောဆရာကြီးဝင်ပြီးပြောသလိုမိမိတန်ယုံတွေဘာတွေအကာအကွယ်တွေလည်းမရဘူးပေါ့နော်အဲ့ဒီအနေထားတွေပြီးကျွန်တော်တိုင်းပြည်လွတ်လပ်သွားပြီဆိုတဲ့အနေထားနိုင်ငံရေးရလွတ်လပ်မှုတွေရှိလာပြီကိုယ်တိုင်းပြည်ထဲမှာလည်းအခွင့်အလမ်းတွေအင်အားတက်ပို့ပြီးရှိလာပြီဆိုရင်ကျွန်တော်တို့တော်တော်နိုင်ကြတဲ့အနေထိုင်းနဲ့တိုင်းတစ်ပါးကိုသွားစရာမလိုတော့ဘူးအဲ့ခါကျတော့စောစောပြဿနာမျိုးတွေကျွန်တော်နည်းသွားမယ
်ပြီး
တော့ဒီတန်ယုံတွေဆိုတာလည်းပဲဒီသူအစိုးရရဲ့ဒီသူကရွတ်တော့တင်ကောင်းလိုက်တဲ့အစိုးရရဲ့တန်ယုံတွေဖြစ်တယ်ပြီးတော့အဲ့တန်ယုံတွေရဲ့လုပ်ငန်းဆောင်ရွက်မှုတွေအဆင်မပြေဘူးနေရာမကျဘူးဆိုလို့ရှိရင်လည်းဝေဖန်ထောက်ပြလို့ရတဲ့အနေအထားတွေပေါ်လာမယ်အဲ့ခါဆိုရင်ကျွန်တော်တို့ကအများကြီးအကာအကွယ်တွေရမယ
်
အကာအကွယ်ရှိတဲ့လူမျိုးအင်းအားရှိတဲ့နော်ဒီအဲကြံ့ခိုင်မှုရှိတဲ့လူမျိုးဆိုလို့ရှိရင်တော့အဲစောစောကပြောတဲ့အဲမတရားအဲ next set insurgent ခါရတဲ့အနေထားမျိုးတွေပေါ့နော်ခွဲခြားသင်ချခြင်းခါရတဲ့အနေထားမျိုးတွေကလည်းကျွန်တော်တို့အများကြီးလွတ်မြောက်သွားမယ်လို့မြင်ပါတယ
်ဟုတ်ကဲ့ဒီဘာမှာအချိန်နေအကြောင်းအမျိုးတီးတီးနဲ့ရောက်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်တော့ဆရာတို့နှစ်ယောက်ရဲ့စကားတွေကအင်မတန်အားဖြစ်စေမယ်လို့ကျွန်တော်ယုံကြည်ပါတယ်အခုတည်းဆွေးနွေးမယ်မြန်မာနိုင်ငံတွင်းကတော်တော်ရှင်တူကိုတင်သေးကိုတိုင်ရောမြန်မာနိုင်ငံသားတွေကောင်းထောင်မော်ကြွားနိုင်တော့မဲလို့ယုံကြည်လား
ကျွန်တော်တော့မတင်သေးဘူးခင်ဗျ။ဟောရည်လို့လဲဆိုတော့အန်အီဆိုကဖွဲ့နိုင်အောင်တော့ကျွန်တော်တို့လွတ်တော်ထဲမှာ2008ဖြစ်အနာရှင်ဖွဲ့စည်းပုံအခြေခံဥပဒေကိုမတင်နိုင်သေးတဲ့မြတ်ကာလပတ်လုံးကျွန်တော်တို့ကလူ့ကိုယ်ရေးတွေစုံစုံနေမှာပဲလေ
။ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ပြည်တွင်းမှာတော့မှဒီလိုဆုံးရှုံးလူခွင့်တွေဆုံးရှုံးနေဦးမယ်ဆိုရင်ပြည်ပမှာရောက်နေတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေပေါ်တော့အိတ်ညှော်လင်းလို့မရသေးဘူးလို့ပဲကျွန်တော်မြင်တယ်လေ
။ဟုတ်ကဲ့ကိုကြည့်ဒီ
2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ပြီဆိုရင်တော့ကျွန်တော်တို့ပြည်တွင်းရောပြည်ပကကျွန်တော်တို့နိုင်ငံသားတွေရောတကယ်လူခွင့်တွေပြန်လည်ရရှိနိုင်မယ်လို့ကျွန်တော်ညှော်လင့်တယ်လေ
။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ဆရာဝန်ပေအခုကိုတင်သေးလို့ပေါ့လေ။ကျွန်တော်တို့ခေါင်းထောင်နိုင်ဖို့အခြေအနေတွေလိုပါသေးတယ်ဆိုတဲ့ဆိုတာလူမျိုးတန်တရားရှိနေတဲ့လူတွေလည်းရှိမှာပါဒါကျွန်တော်တို့ဟိုမေးခွန်းထုတ်ကြရမှာပေါ့ဒီလိုလူတွေအတွက်ဆရာဘယ်လိုစကားမျိုးပါခြင်းပါလဲဆရာ
အဲ့လိုဗျအဲဒီဥတည်ဒီပြောသွားတဲ့စကားပွန်ပါလေကျွန်တော်တို့ချက်ချင်းကြီးဒီလုံးဝအုပ်စုံရာတုံးကြီးဟာလာလွလားခွင့်မရှိသေးဘူးဆိုတာတော့ထင်ရပါတယ်ဟိုမှာဟာလာစစ်ဘုတ်တပတ်သားဆိုတဲ့ကိစ္စရေဒီပြေဟိုဒီချင်းရာရှိတဲ့ဖွဲ့စည်းအုပ်ချုပ်ကိုဥပဒေရေရောနောက်ပြီးတော့ကာကွယ်ရေးတို့ပြည်ရေးရေးတို့ဒီဥစားတို့ကိုဂိုင်ထားတဲ့ဟာတွေရောဒါရီရှိကြည့်လို့မှာ
ဟုတ်ကဲ့
ဘောလေအဲ့ဒီဂျားတွေကမျိုးကိုပဲကျွန်တော်တို့စောစောကဒင်းပြတယ်လွတ်လပ်သွားတဲ့အစိတ်ပိုင်းထားပါတော့ဗျာကျွန်တော်တို့60 80အခုကပြဿနာခေါင်းထောက်တိုင်းနဲ
့ဟုတ်ကဲ
့နည်းနေတဲ့စိတ်ကလေးအတော်သင့်ပြန်ပြီးတက်လာဖို့အဲ့ကိစ္စအဲ့ဒီကိစ္စကတော့ပြီးကြပါတယ
်ဟုတ်ကဲ့ဆရာ
အဲ့ဒါတော့မပူပါနဲ့ဥတည်ကြီးပြောတာမှန်တော်လေအဲ့ဒီအပိုင်းကြီးရှိပါတယ်နိုင်ငံတကာကတောင်မှကျွန်တော်တို့လိုပဲပြောတယ်သူတို့ကလေ
ဒါ
ကျွန်တော်တို့ကြည့်ရင်ပြရတယ်နိုင်ငံတကာဘာမှပြပါတော့အတော်အပြင်လွတ်လပ်ပြီးတော့တရားမျှတဲ့ရွေးကောက်ပွဲကြီးဖြစ်သွားတယ်ဖွင့်လာတဲ့စားလေကောင်းပါပြီလေသူတို့ကလေပြောတယ်
ဟုတ်ကဲ့
ဒါဟာကျွန်တော်တို့ခေါင်းထောင်ပြီးတော့အားတက်လာဘူးခိုင်မာတဲ့အကြောင်းတရားတွေပါပဲည
ဟုတ်ကဲ့ဇာဥဖိမြင့်ကလည်းပဲဒီလိုမျိုးတန်တရားဥတင်ထီလို့လို့တန်တရားရှိနေသေးတဲ့လူတွေအတွက်စကားပါပါအောင်ဆရာ
ဟုတ်ကဲ့ခင်ဗျာသောသောဥတင်ထီကပြောတဲ့အဲဒီမှာ2008ဖွဲ့စည်းပုံပေါ့နော
်ဟုတ်ကဲ့
ဖွဲ့စည်းပုံရဘယ်လိုဘယ်လိုအကန့်အသတ်တွေရှိတယ်ဆိုတာကျွန်တော်တို့လည်းနားလည်ပါတယ်ဟိုအခုရွေးကောက်ပွဲဒီ level 2008ဖွဲ့စည်းပုံရဲ့ပေါင်းထဲမှာအဲကျင်းပတဲ့ရွေးကောက်ပွဲပါနော်အဲ့တော့တို့တော့ကျွန်တော်မြင်လိုက်တာတော့ဒီရွေးကောက်ပွဲမှာပြည်သူလူထုကတခဲနဲ့မဲပေးလိုက်တဲ့အကြောင်းထွက်ပေါ်လာတဲ့ရက်လက်ပြထွက်ပေါ်လာတဲ့ရက်လက်ကြောင့်ဖြစ်လာတဲ့ဒီအကျိုးဆက်တွေပြီးတော့ရှစ်ဖွဲ့စည်းပုံကိုအဲထောက်ထားသွားတယ်လို့တော့ကျွန်တော်တို့ကတင်စားပြီးကျွန်တော်ပြောတင်တယ်။ဘာကြောင့်လဲဆိုတော့ဥပမာဆိုပါတော့ နော်ကောင်ဆန်းစုကြည်ကို59စားလုံးအရာနော်တမရဖြစ်ပြီးမရှိဘူးဆိုပြီးတော့ဖွဲ့စည်းပုံကကန့်သတ်ထားပေမဲ့လို့ဒီဥရောပဝေဒနာထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာကောင်ဆန်းစုကြည်ကသူကတမရအဲ့မှာနေမယ်လို့ပြောနိုင်တဲ့အနေထားရောက်လာတယ်လက်တွေ့မှာလည်းပဲအစိုးရဖွင့်ထိုနည်းလကောင်းတယောက်တဲ့နေတာဖြစ်ပါလေ
။ဒါ
တနည်းပြောမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အကန့်အသတ်တစ်ခုကိုကျော်လွှားသွားတယ်ဆိုတဲ့သဘောဖြစ်ပါလေ။
ဟုတ်ကဲ့ပါခင
်ဗျာ။ဒီကနေ့ဆက်ပြီးတော့ကျွန်တော်တို့ဒီတင့်မြတ်ရေးအစိုးရပေါ့နော်။ဒီနိုင်ဆောင်ရွက်တဲ့အစိုးရအနေနဲ့ကူးကြောင်းရေးချောမွေ့အောင်လက်ရှိပုံစံတွေနဲ့နော်ကျွန်တော်တို့ဒီနိုင်ဆောင်ရွက်လုပ်တယ်မယ်ဆိုရင်ဒီလိုအပေးယူချော့တင်မှုတွေနဲ့ကျွန်တော်တို့ပို့ပြီးတော့အဆင်ပြေချောမွေ့တဲ့အနေအထားတစ်ခုကိုအဖြေဖြေချင်းရွေးသွားနိုင်လို့လို့ကျွန်တော်တို့မြင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ
။ဒီရွေးသွားတာနဲ့အမြကျွန်တော်တို့ဒီပို့ပြီးတော့အနေအထားတွေမြင်မာလာပြီးဆိုတော့ပြောနေတဲ့စကားနဲ့ဆိုရင်ပို့ပြီးကောင်းထောင်လာနိုင်လို့လို့ကျွန်တော်တို့ယုံကြည်တယ်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ချမ်းတောင်ပန်သာကိုဦးဆိုတဲ့ဒေါက်တာရှင်ကဒီလောက်စနစ်တကျပျက်စီးခဲ့တဲ့နိုင်ငံမှာဘာကိုမှယုံကြည်မဲ့မမျှော်လင့်သင့်ပါဘူးတဲ့ကျွန်တော်ကတော့လူတွေယုံကြည်မဲ့မျှော်လင့်သူနည်းလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။နောက်ဒေါက်တာရှင်တူကတော့2016မှာအစိုးရတဲ့လက်ထက်မှာကောင်းထောင်မော်ကြွားနိုင်မလားဆိုတာကတော့သူအရတော့မဖြေပါဘူးဒါပေမဲ့အရင်အစိုးရနဲ့ကတော့စီနဲ့ရေလို့ကွာပါပါတဲ့ဘာလို့လဲဆိုတော့လူလူကရွေးကောက်တင်မြှောက်ထားတဲ့အစိုးရဖြစ်လို့ပါတဲ့။နောက်တော်ရရှင်တူကတော့မဝင်ကြွားနိုင်သေးပါဘူးတဲ့။စူးစားရုံးကန်ရမယ်အချိန်ရောက်လာခြင်းသာဖြစ်ပါတယ်တဲ့။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးချက်တွေကိုကြည့်မယ်ဆိုရင်ဆရာတို့နှစ်ယောက်ဆွေးနွေးသွားသလိုပဲလူတွေကြားထဲမှာတော့သဘောထားမျိုးမျိုးရှိပါတယ်။ဒါပေမဲ့ရေပုံရအားဖြင့်လူတွေဟာအကောင်းမြင်သဘောနဲ့မျှော်လင့်ချက်တွေပြည့်နေတယ်ဆိုရင်တော့မှားမယ်မထင်ဘူးလို့ကျွန်တော်ယူဆပါတယ်။ပြည်နိုင်ဝင်ဆွေးနွေးပြတဲ့ဇာယဝင်းဖေးဇာဦးဖေးမြင့်ဒါရိုက်ဝင်ဆွေးနွေးပေးကြတဲ့သောတာရှင်တွေနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာနှစ်သစ်ပါလို့ထပ်ပြီးနှုတ်ခွန်းဆက်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံတွေ့ကြပါစို့ခင်ဗျာ
ကိုကျော်သိန်းစီစဉ်ဆွေးနွေးတင်ဆက်တဲ့စနေညဗီဒီယိုဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။ဒီအစီအစဉ်ကိုနားမဆင်လိုက်ရတဲ့သောတာရှင်တွေအတွက်တော့တနင်္ဂနွေနေ့ပိုင်း VOA ရဲ့ထုတ်လွှင့်ချက်တွေမှာပြန်လည်နားဆင်ရပါမယ်ခင်ဗျာ။ကျွန်တော် VOA ကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးဖို့ကျင်တယ်။ဒီသချင်းတောင်းကျင်တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရေးသားပေးဖို့နိုင်တယ်လို့စာလိုက်ကတစဉ်ဆက်သွယ်မယ်ဆိုရင်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာအစီအစဉ်တွေမကြာခင်အဆုံးသတ်တော့မှာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းကြီးညွတ်ကိုနန်းလောင်ကကြီးညာပါမယ
်နေပေါင်း30ကျော်အတွင်းအကြီးမားဆုံးကွန်မြူနတီတစ်ခုကို Saudi Arabia နိုင်ငံမှာဒီကနေ့ပြုလုပ်သွားပါတယ်ဒီလထဲမှာဒီထဲမှာ2017ခုနှစ်အာရတ်နေဦးလှူရှာမှုမှာအဓိကကောင်းဆောင်သူဖြစ်တဲ့ရှီဟိုက်ဘာသာရေးကောင်းဆောင်နီမာအယ်နီမာလည်းပါဝင်တယ်လို့ချက်နိုင်ငံသားတူနဲ့အီဂျစ်နိုင်ငံသားတူလည်းပါဝင်ပြီးတော့ကွန်မြတ်မှုတွေကိုမြို့ကြီး12မြို့ကအကျဉ်းထောင်တွေမှာပြုလုပ်သွားခြင်းဖြစ်တယ်လို့ Saudi Arabia ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်ကွန်မြတ်ခံရသူတချို့ဟာအယ်ဂိုင်ဒါတို့နဲ့ဆက်ဆံမှုရှိသူတွေဖြစ်တယ်လို့သတင်းရက်ွက်တချို့ကဆိုပါတယ်နီမာကိုကွန်မြတ်လိုက်တဲ့အတွက် Saudi Arabia အနေနဲ့ကြီးမားတဲ့ပေးဆက်မှုတွေပြန်လုပ်ရလိမ့်မယ်ဆိုပြီးတော့လည်းအီရန်နိုင်ငံခြားရေးဌာနပြောခွင့်ရဟူစိန်ဂျပါအာဆာရီကဆိုပါတယ်ပါကစ္စတန်နိုင်ငံနဲ့နေဆာအိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်ကလေတပ်အခြေစိုက်စမ်းတစ်ခုမှာတနေ့လုံးကြာတဲ့တိုက်ခိုက်မှုအတွင်းတပ်သားသမား၄ဦးနဲ့အဆောင်တပ်သား၂ဦးသေဆုံးသွားတယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်ပန်ဒနော့ကလေတပ်စခန်းကိုစနေနေ့မနေ့အစောပိုင်းမှာတပ်သားသမားတွေကဝင်ရောက်တိုက်ခိုက်ပြီးနိုင်အတော်ကြာပြီးတဲ့နောက်တပ်နတ်တန်တွေကိုကြားခဲ့ရတာဖြစ်ပါတယ်တိုက်ခိုက်သူတွေဘယ်သူဖြစ်တယ်ဆိုတာကိုသိရဖို့စူးစမ်းနေတော့မယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်2015ခုနှစ်ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းအာဖဂန်နစ္စတန်နိုင်ငံရဲ့အရက်ဒေသပေါင်း400နီးပါးထဲက34နေရာကိုထိန်းချုပ်နိုင်ခဲ့ပြီးတော့ခုချိန်ထိသူတို့လက်အောက်မှာရှိနေတော့မယ်လို့တာလီဘန်တွေကပြောပါရယ်လွန်ခဲ့တဲ့14နှစ်အတွင်း2015ခုနှစ်ဟာအအောင်မြင်ဆုံးနဲ့စိတ်သက်သက်ကြွပွဲအကောင်းဆုံးဂျီဟတ်နှစ်တစ်နှစ်ဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါရယ်တာလီဘန်အဖွဲ့ကထိန်းချုပ်ထားတဲ့ခရိုင်တွေဟာနိုင်ငံရဲ့ပြည်နယ်34ခုထဲက18ခုမှာရှိတယ်လို့ထုတ်ပြန်ချက်ကဆိုပါရယ်အာဖဂန်မြောက်ပိုင်းကခွန်ဒူစ်မြို့ကိုပြီးခဲ့တဲ့နှစ်စက်တင်ဘာလကယာယီတင်ပိုက်လိုက်နေတာဟာ2015ခုနှစ်အတွင်းအရေးပါဆုံးဖြစ်ရပ်ဖြစ်တယ်လို့တာလီဘန်တွေကပြောပါရယ်တရုတ်နိုင်ငံဟာပိုအားကောင်းပြီးတော့စွမ်းဆောင်ရည်ပိုကောင်းတဲ့စစ်တပ်ကိုတည်ဆောက်နေတာနဲ့အမျှတပ်ဖွဲ့အသစ်3ခုကိုဖွဲ့စည်းလိုက်ပါရယ်ရေပြင်နယ်နမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငြင်းပွားနေတဲ့အပေါ်သူ့အနေအထားကိုအားကောင်းအောင်လုပ်ချင်တာလုပ်နေချိန်မှာပဲအခုလိုတပ်ဖွဲ့အသစ်တွေဖွဲ့စည်းလိုက်တာပါနိုင်ငံရဲ့မဟာဗျူဟာမြောက်အထုံးကြီးတွေကိုကြီးကြပ်လှုပ်ဆောင်ဖို့အတွက်တပ်ဖွဲ့အသစ်တခုထူထောင်မယ်လို့တရုတ်နိုင်ငံတောင်ပိုင်းတည်ထောင်တရုတ်နိုင်ငံပိုင်သတင်းဌာနကတောက်ကြနေနောက်ပိုင်းမှာကြေညာပါရရှင်
ကျေးဇူးပါခင်ဗျာသတင်းအချင်းချင်းတို့ကိုနန်းလောင်ကပြောပြသွားတာပါ ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Aiden Wood ကဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 နာရီထိလိုင်းလိုမီတာ24 25 32 51နဲ့ပိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်။သောရရှင်ဒီအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့တဲ့နှစ်သစ်ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.